Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့မေလ29ရက်ပုံမြင့်များအစီအစဉ်တွေကိုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်ဖော်ပေးနေပါတယ်ကျွန်မစုမြတ်မော်ပါရှင် COVID-19 ကရောဂါအရေးပေါ်အခြေအနေကြောင့် VOA အစီအစဉ်တွေကိုပုံစံပြောင်းတင်ဆက်ပေးနေတာမို့အခုအရင်ဆုံးနောက်ဆုံးရကမ္ဘာသတင်းတွေကိုတင်ပြပါမယ်ရှင်ကမ္ဘာတဝန်း COVID-19 ကရောဂါကြောင့်သေဆုံးသူ3သိန်းခွဲကျော်သွားပါပြီ American ပြည်ထောင်စု John Hopkins တက္ကသိုလ်ကCOVID-19 ဆိုင်ရာပြုစုထားတဲ့စာရင်းအရာတစ်ကမ္ဘာလုံးမှာယောဂကူးစက်သူက96သိန်းကျော်ပါတယ်။အဲ့ဒီထဲမှာ American ပြည်ထောင်စုကယောဂကူးစက်သူရောသေဆုံးသူပါအများဆုံးဖြစ်ပါတယ်။ American မှာ COVID-19 ယောဂဖြစ်နေသူတက်တန်း9သိန်းနီးပါးနဲ့သေဆုံးသူ3သိန်းကျော်သွားပါပြီ။ American ပြည်ရင်ယောဂကူးစက်မှုဒုတိယအဆိုးဆုံးဖြစ်နေတာက Brazil နိုင်ငံဖြစ်ပါတယ်။အင်္ဂါနေ့တနည်းနဲ့ Brazil မှာသေဆုံးသူ1000ကျော်ခဲ့ပြီးကမ္ဘာမှာတရက်ထဲသေဆုံးသူအများဆုံးဖြစ်ခဲ့ပါတယ်။မက္ကဆီကိုနိုင်ငံကလည်းတရက်ထဲသေဆုံးသူ900ကျော်အထူးပြုလူနာသစ်3500နီးပါးနဲ့ဆိုးရင်စရာဖြစ်နေပါတယ်။နယူးဇီလန်နိုင်ငံမှာတော့နိုင်ငံတွေကဆေးရုံတွေမှာ COVID-19 လူနာတရောင်းမှမရှိတော့ဘူးလို့ဒီကနေ့ပုံထိုးနေမှာသတင်းထုတ်ပြန်ပါတယ်။စပိန်နိုင်ငံမှာ COVID-19 ကြောင့်သေဆုံးခဲ့သူ28000ကျော်တဲ့အတွက်10ရက်ဝန်းနေအောင်မြင့်ခြင်းအထိမ်းအမှတ်ကိုဒီကနေ့မှစတင်ပါတယ်ရှင်။Twitter လူမှုကွန်ရက်ပေါ်မှာ American သမ္မတ Donald Trump ရေးသားတဲ့အချက်အလက်မှန်စစ်ဆေးနိုင်ဖို့ Twitter ကအချက်အလက်စုဆောင်းထားတဲ့ website link ကိုပထမဆုံးအချိန်တွဲပြီးဖော်ပြခဲ့ပါတယ်။ American သမ္မတရွှေကပွဲကြရင်စာတိုက်ကနေချိုးတင်မဲပေးတာတွေကမဲမတမာမှုဖြစ်နိုင်တယ်လို့သမ္မတ Trump ကရေးတင်ခဲ့ပြီးမကြခင်မှာပဲချိုးတင်မဲနဲ့ပတ်သက်တဲ့အချက်အလက်အမှန်ကိုဆက်နိုင်ပါတယ်ဆိုတဲ့ link ကိုသမ္မတရဲ့ tweet အောက်ဖက်နားမှာတွဲပြီးဖော်ပြခဲ့တာပါ။အဲ့ဒီအပြာရောင် link ကိုနှိပ်လိုက်ရင်ချိုတင်မဲနဲ့ပတ်သက်လို့ Twitter ဝန်ထမ်းတွေစုဆောင်းထားတဲ့သတင်းဆောင်ပါအချက်အလက်အမှန်တွေဖော်ပြထားတဲ့စာမျက်နှာစီရောက်သွားပါတယ်။အဲဒီစာမျက်နှာအပေါ်ဆုံးမှာချိုတင်စာတိုက်ကထည့်တဲ့မဲတွေကနေမဲမတမာမှုဖြစ်နိုင်တယ်လို့ Trump ကအချက်အလက်မခိုင်မာပဲပြောတယ်လို့ရေးသားထားပြီးတမရရဲ့ tweet ထဲမှာမှားယွင်းထင်ယောင်ထင်မှားဖြစ်နိုင်တဲ့အချက်အလက်၃ခုနဲ့ပတ်သက်တဲ့အချက်အလက်အမှန်တွေကိုထောက်ပြထားပါတယ်။ Twitter ပေါ်မှာ follower တန်း80ကျော်တဲ့တမရ Trump ကတော့အခုလို Twitter ကုမ္ပဏီရဲ့လုပ်ရဟာ2020သမ္မတရွေးကောက်ပွဲကိုဝင်ဆွတ်တာဖြစ်တဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုမှုကိုချုပ်ချယ်တာဖြစ်တဲ့အတွက်သမ္မတတယောက်အနေနဲ့လုံးဝလက်ခံမှာမဟုတ်ဘူးလို့တုံ့ပြန်ခဲ့ပါတယ်။ American ပြည်ထောင်စု Minneapolis မြို့မှာ African American တယောက်ကိုဖမ်းဖို့စ조사စဉ်အဲ့ဒီသူတည်ဆုံသွားခဲ့တဲ့အတွက်ရဲရာစီ၄ယောက်ကိုအလုပ်ဖြုတ်လိုက်ပါတယ်။George Floyd ဆိုတဲ့သူကိုဖမ်းဆီးကြတဲ့ထဲကလူပြူရဲ့အရာရှိတယောက်ကသူ့ရဲ့လက်ပင်ကိုဒူးနဲ့ထောက်ထားတဲ့ဗီဒီယိုလူမှုကွန်ရက်ပေါ်တင်ခဲ့ပြီးတဲ့နောက်နိုင်ငံတော်ဝန်ရုပ်သံသတင်းတွေမှာဖော်ပြခဲ့ကြပါတယ်။ဘေးကရက်ချိတ်သူတယောက်ရိုက်ထားတဲ့အဲ့ဒီဗီဒီယိုမှာ George Floyd ကအသက်ရှူလို့မရဘူးလို့အချင်းချင်းပြောတာကြားရပါတယ်။အင်မတန်ဝမ်းနည်းစရာဖြစ်ရဖြစ်တယ်လို့ Minneapolis ရဲဌာနရဲချုပ်ကပြောကြားခဲ့ပါတယ်
။ We know that there are inherent dangers in the profession of policing.But the vast majority of the work we do does never require the use of
ချေလုံငန်းတွေဟာအန်ဒီရတာမှန်နေတဲ့လုံငန်းအများစုကအင်အားလုံးဝသုံးဖို့မလိုအပ်ပါဘူး။တည်ဆုံသွားသူနဲ့သူ့မိသားစုအတွေ့အင်မတန်စိတ်မကောင်းကြောင်သူ့အနေနဲ့ပြောပါရတယ်လို့ Minneapolis ရဲဌာနရဲချုပ်ပြောသွားတာပါ။ဒီအမှုနဲ့ပတ်သက်လို့ FBI ကလည်းစုံစမ်းနေတယ်လို့သူကပြောပါရတယ်။တည်ဆုံသွားသူ George Floyd ကိုလိမ်လည်မှုနဲ့မတင်ကားလို့ရဲကဖမ်းဆီးတာဖြစ်တဲ့အကြောင်းရဲတပ်ဖွဲ့ကပြောပါရတယ်။ရဲဖမ်းခြင်းအတွင်သူတည်ဆုံးခဲ့တဲ့အပေါ်မတည်နှက်တဲ့အတွက် Minneapolis မြို့မှာရာနဲ့ချီတဲ့သူတွေအင်္ဂါနေ့ညကစူဝေးချီတဲ့ဆန္ဒပြခဲ့ကြတာမှာအထီးကရုံနှိမ်နှင်းရဲ့ရဲတွေနဲ့ထိတ်တိုက်တွေ့ခဲ့ကြပြီးရဲကမျက်ရည်ရွပုံတွေနဲ့လူစုခွဲခဲ့ပါတယ်။ကဘာပတ်လမ်းကြောင်းထဲမှာလက်ပတ်နေတဲ့အပြည်ပြည်ဆိုင်ရာအာကာသစခန်းစီသွားမဲ့လူလိုက်ပါတဲ့အာကာသယာဉ်ကို American မြေပေါ်ကနေ2011ခုနှစ်ထဲကဆိုရင်ပထမဆုံးအကြိမ်ဒီနေ့လွတ်တက်မှာဖြစ်ပါတယ်။ American အာကာသသိပ္ပံစူးစမ်းလေ့လာရေးဌာန NASA ကအာကာသယာဉ်မှူး2ယောက်ဟာ SpaceX ပုဂ္ဂလိကကုမ္ပဏီရဲ့ Crew Dragon အာကာသယာဉ်နဲ့အာကာသကိုပြန်တက်ကြမှာဖြစ်ပါတယ်။ American ရဲ့အာကာသစူးစမ်းရေးလုပ်ငန်းတွေမှာပုဂ္ဂလိကပိုင်အာကာသယာဉ်တွေကိုအသုံးပြုနိုင်ဖို့အဆင်ပြေသလားဆိုတာနောက်ဆုံးအဆင့်စမ်းသပ်မှုလို့လည်းမြင်နိုင်ပါတယ်။
Your American Tan ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိ16kHz 1953 MHz 16kHz 1853 MHz ိုင်းဒိုမီတာ32 kHz 933 9နဲ့ပထမနာရီဘက်မှာဆိုင်းလန့်မီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ
်ကျွန်မကတော့နောင်လာပါသတင်းတွေကိုဆက်ပြီးတော့တင်ပြသွားမှာပါတောင်ကိုရီးယားနိုင်ငံမှာရေပောင်50အတွင်းကိုရိုနာဗိုင်းရပ်စ်ကူးလူနာသေ40ကိုသိရတဲ့အများဆုံးစစ်ဆေးတွေ့ရှိခဲ့တာကြောင့်ဆိုရင်ချက်တွေထွက်ပေါ်လာပါတယ်။ပိုကူးလူနာတွေကိုချီရခံလိုက်တဲ့စနစ်အပြင်ပိုးစစ်ဆေးမှုတွေကြည်ကြဲပြန့်ပြန့်လုပ်ခဲ့တာကြောင့်တောင်ကိုရီးယားနိုင်ငံမှာမတ်လနောက်မှအခြေအနေတွေတည်ငြိမ်လာတဲ့အတွက်ကာယောဂါကာကွယ်ထိန်းချုပ်ရေးကမ္ဘာချက်တွေကိုတာဝန်ရှိသူတွေဖြေလျှော့ပေးခဲ့တာပါ။အခုနောက်ဆုံးတွေ့ရတဲ့90လူနာအများစုဟာကြောင်းပြန်တက်နေတဲ့ကလေးတန်းနဲ့ချီရှိရာမြို့တော်တဝိုင်းမှာဖြစ်ပါတယ်။တခါဖိလစ်ပိုင်နိုင်ငံမှာတော့ဒီကနေ့ပုံထုံးနေမှာပိုကူလူနာသစ်380နဲ့တေဆုံးသူ78ဦးတိုးလာပါတယ်။တဟာသတင်း9ပတ်ကျော်အတွင်းတည်ရတဲ့အများဆုံးတွေ့ရတဲ့ပိုကူလူနာရေအတွက်ဖြစ်တယ်လို့ကျန်းမာရေးဌာနကပြောပါတယ်။ဖိလစ်ပိုင်နိုင်ငံမှာလက်ရှိပိုကူလူနာစုစုပေါင်း 15,000 ကျော်ပါတယ်။အင်ဒိုနီးရှားမှာလည်းဒီကနေ့လူနာသစ်55ဦးတိုးလာတဲ့အတွက် COVID-19 လူနာစုစုပေါင်း 1,453 ဦးရှိကြောင်းအစိုးရကသတင်းထုတ်ပြန်ပါတယ်။အရှဒာနိုင်ငံတွေထဲမှာအိန္ဒိယမှာလည်းလူနာသစ် 6,000 ကျော်ဒီကနေ့စစ်ဆေးတွေ့ရှိခဲ့တာကြောင့်လက်ရှိချိန်ထိပိုကူလူနာစုစုပေါင်း 3,000 ခွဲကျော်သွားပြီလို့တာဝန်ရှိသူတွေကပြောပါတယ်။ကယောဂါထိန်းချုပ်ရေးကန့်သတ်ချက်တွေကိုအိန္ဒိယတနိုင်ငံလုံးဖြေလျှော့ပေးလိုက်တဲ့အချိန်မှာတည်ရထဲအများဆုံးစံချိန်တင်တိုးလာတာပါ။မြန်မာနိုင်ငံမှာတော့မေလ29ရက်နောက်ဆုံးထုတ်ပြန်ချက်အရကိုရိုနာဗိုင်းရပ်စ်ပိုကူလူနာ206ဦးရှိကြောင်းမြန်မာကျန်းမာရေးတာဝန်ရှိသူတွေကသတင်းထုတ်ပြန်ထားပါတယ်။ထိုင်းနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးရှိသူနဲ့အနီးကပ်ရှိခဲ့သလားဆိုတာခြေရာကောက်နိုင်တဲ့ app ကိုဖုန်းထဲထည့်ဖို့လုပ်တဲ့အခါတကယ်ထည့်ရမယ့် app အစားအခြား app အတူတွေကိုရယူဖို့ online ကနေသတင်းအချက်အလက်တွေခိုးယူတဲ့ hacker တွေကကြိုးပမ်းတာမျိုးတွေနဲ့ကြုံရပါတယ်။အဲ့ဒီ app ကိုထိုင်းအစိုးရကဖြီးခဲ့တဲ့သတင်းမှမှမိတ်ဆက်ပေးခဲ့တာပါ။ online ကကျူးလို့နဲ့ဒီလိုရာဇဝမှုတွေအကြောင်းထိုင်းပြည်သူတွေကိုအစိုးရကချက်ချင်းအသိပေးအကြောင်းကြားခဲ့ပါတယ်။ဒါပေမဲ့လည်းအလားတူအွန်လိုင်းရာဇဝမှုတွေနဲ့စီးပွားရေးအရာလိမ်လည်မှုတွေကျသွားမဲ့ပုံမရှိဘူးလို့တုံ့တန်မှုတွေလည်းရှိနေပါတယ်။ပြည်ခဲ့တဲ့တစ်ပတ်ကထုတ်ပြန်ခဲ့တဲ့ PWC လူလူစစ်တမ်းတွေအရထိုင်းနိုင်ငံမှာစီးပွားရေးနဲ့ပတ်သက်တဲ့ရာဇဝမှုတွေနဲ့လိမ်လည်မှုမျိုးတွေနဲ့ကြုံခဲ့ရသူပေါင်းဟာ2018ခုနှစ်မှာ48ရာခိုင်နှုန်းရှိခဲ့ပေမဲ့33ရာခိုင်နှုန်းထိကျဆင်းသွားတာကိုဖော်ပြထားပါတယ်။အဲ့ဒီလိုလိမ်လည်မှုမျိုးကြိုးပါပေမဲ့လည်းတိုင်တန်းတာမျိုးတွေမရှိတာကြောင့်အခုလိုကြာဆင်းလာတာပိုဖြစ်နိုင်တယ်လို့လည်း PWC ကသုံးသပ်ထားပါတယ်။တရုတ်နိုင်ငံတို့တချင်းကိုမထီမဲ့မြင်ပြရင်ရာဇဝမှုမျိုးကြောင့်အတည်ပြုမဲ့အငင်းပွားစရာမူကြံတရားကိုဆွေးနွေးနေတဲ့ဟောင်ကောင်လွှတ်တော်ဝင်ကိုဟောင်ကောင်အထူးကြုံနိုင်နေရေးရဲတွေကတားဆီးပိတ်ဆို့ထားပါတယ်။အဲ့ဒီဆွေးနွေးပွဲပြတ်ပြတ်သွားအောင်လွှတ်တော်ကိုဝိုင်းထားကြဖို့တက်ကြွလှုပ်ရှားသူတွေကအင်္ဂါနေ့ညမှာလှုံ့ဆော်ထားကြတာပါ။ဒါကြောင့်လဲဆန္ဒပြသူတွေဝင်လို့မရအောင်လွှတ်တော်ဝင်ပပလဲကိုရှေ့ဖြည့်ထားတဲ့အကြံတုံးတွေချထားတာဖြစ်ပါတယ်။ဒါပေမဲ့လဲထောင်နဲ့ချီတဲ့ဆန္ဒပြသူတွေကစီးပွားရေးအချက်အချာကြားတဲ့မြို့လယ်မှာစုရုံရောက်ရှိလာပြီးတော့ဒီမိုကရေစီရေးထောက်ခံကြွေးကြော်ခဲ့ကြတယ်လို့ဆန္ဒပြပွဲတွေကိုငရုတ်ရည်သုံးပြီးတော့လူစုဖွဲ့ခဲ့တဲ့ရဲတွေကိုလည်းဆဲဆူအဟိတ်ခဲ့ကြတာပါ။ဟောင်ကောင်လွှတ်တော်မှာတော့တရုတ်နိုင်ငံတော်တချင်ကိုရည်ရွယ်ချက်ရှိရှိနဲ့နှီးမျိုးစုံတုံးပြီးမထီမဲ့ငင်လုပ်တဲ့သူတွေကိုထောင်သား3နှစ်ဖြစ်စေငွေတန်ဒေါ်လာ6,000ဖြစ်စေကြားခံမှုအတီးပြုတ်တမမဲ့မူကြမ်းကိုဒုတိယမြောက်နေ့အဖြစ်ဆွေးနွေးနေကြပါပြီးခဲ့တဲ့နှစ်တွင်ဘောလုံးပွဲချီတက်ပေါ်တွေမှာတရုတ်နိုင်ငံတော်တချင်ဖွင့်တဲ့အခါတိုင်းဘောလုံးပွဲပရိသတ်တွေကစောင်းပြောင်းခရယာကစပြီးတော့ဒီမူကြမ်းကိုတင်သွင်းခဲ့တာလည်းဖြစ်ပါတယ်တရုတ်နိုင်ငံမှာအဆိုပြုထားတဲ့ဟောင်ကောင်လုံးရုံရဲ့ဥပဒေမူကြမ်းနဲ့ပတ်သက်ပြီးတော့အခြေအနေတွေမတည်ငြိမ်ဖြစ်နေတာကြောင့်အရှတိုက်ကအစုရှယ်ယာစီကွရတီကနေမတည်ငြိမ်ရှိခဲ့ပါတယ်ဟောင်ကောင်ဟန်စင်အညွန်ကိန်းက3.8ရာခိုင်နှုန်းရှန်ဟိုင်းအစုရှယ်ယာတွေက3.3ရာခိုင်နှုန်းအသီးသီးစီးကျခဲ့တယ်လို့ဆစ်ဒနီ S&P အစုရှယ်ယာစီတွေကလည်းအခြားဖိတ်ကိုရောက်သွားပါတယ်။ဒီကနေ့ဈေးပိတ်ချိန်မှာဂျပန်နီကေအညွန်ကိန်းက3.9ရာခိုင်နှုန်း၊တိုင်ဝမ် DSCE က3.1ရာခိုင်နှုန်းဈေးတက်နေပြီးတော့ Seoul Corporate အစုရှယ်ယာတွေကလည်းမဆိုစလောက်အတက်ပြခဲ့ပါတယ်။ရှန်နန်ဈေးတွေကလည်းဒီကနေ့ဈေးအချနဲ့အယောင်းဝယ်ဖြစ်နေတာပါ။အမေရိကန်ရင်းနှီးစင်းစီးတွေစစ်စီကို33.84ဒေါ်လာနဲ့7.9ရခိုင်နှုန်းကျနေတယ်လို့နိုင်ငံတကာစံဖြစ်တဲ့ Crude ရင်းနှီးစင်းစီးကိုတော့35.53ဒေါ်လာနဲ့7.9ရခိုင်နှုန်းအတည်တည်စေချနေရပါအမေရိကန်ကြိုးရောင်းကြိုးရဲ့အဓိကအစုရှယ်ယာ၃ခုစလုံးအတက်ပြနေတယ်လို့ပဲဥရောပဖက်ကလန်ဒန်ပဲရစ်နဲ့ဖရန့်ဖတ်ကအဓိကအစုရှယ်ယာတွေကလည်းဒီကနေ့အတက်နဲ့ဈေးဖွင့်ခဲ့တာဖြစ်ပါတယ်
The Voice of America,
VOA. မေလ 2029ရက်ပုဒ်ဟူးနေ့ညဖက်နောက်ဆုံးရထိတ်တန့်ရသတင်းတွေကတော့ဒီလောက်ပါပဲရှင်။အခုတော့ COVID-19 ကာယရောဂါဆိုင်ရာသတင်းဆောင်မတွေနဲ့အတူပုဒ်ဟူးနေ့ညတိုင်းအပတ်စဉ်တင်ဆက်နေကြကဏ္ဍတွေကိုဆက်တိုက်ထုတ်လည်ပေးသွားမှာဖြစ်ပါတယ်။
လက်ရှိဗန္ဒာနေ့ရဲ့ဖြည့်ဆွတ်ဘတ်ဂျက်မှာကာကွယ်ရေးဝန်ကြီးဌာနကတောင်းခံထားတဲ့အသုံးစရိတ်တွေကစက်တန်းပေါင်း2000ကျော်ဖြတ်တောက်ဖို့တင်ပြလာတာနဲ့ပတ်သက်လို့ကာကွယ်ရေးဝန်ကြီးဌာနဘက်ကဖြတ်တောက်ဖို့မသင့်တဲ့အကြောင်းခုခံခြေပါခဲ့တာကိုတင်ဆက်ပေးသွားပါမယ်။ကျွန်မမိခါပါ။လက်ရှိဗန္ဒာနေ့ရဲ့ဖြည့်ဆွတ်ဘတ်ဂျက်မှာကာကွယ်ရေးဝန်ကြီးဌာနကတောင်းခံထားတဲ့အသုံးစရိတ်တွေကစက်တန်းပေါင်း2000ကျော်ဖြတ်တောက်ဖို့အာဏာရပါတီရဲ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာမေဝင်းကြီးကလွှတ်တော်ကိုတင်ပြခဲ့တာပါ။ဒီပေါ်မှာကောင်လေးဝင်ကြီးဌာနပြည်အောင်စုဝင်ကြီးဒုတိယဗိုလ်ချုပ်ကြီးစိန်ဝင်းကစစ်စင်ရေးအတွက်လိုအပ်ချက်အရာတောင်းခံတာဖြစ်တယ်လို့လွှတ်တော်ကိုရှင်းလင်းပြခဲ့ပါရဲ့
စစ်စင်ရေးနဲ့လူမျိုးရေးတာဝန်ထမ်းဆောင်နေကြသောတပ်မတော်သားများတွေလိုအပ်သည့်ဒေသန္တရဝေယူခြင်းများပြုလုပ်နိုင်ရန်ဝန်ထမ်းနေဆက်ဇေယျဤ25ရာခိုင်နှုန်းကိုစစ်စင်ရေးအထူးနေရွက်ဇေယျအဖြစ်သတ်မှတ်ပေးထားပြီးဖြစ်ပါသဖြင့်ကျပ် 1200 နှုန်းဖြင့်တို့မြင့်ပေးရနိုင်ရန်တွေ့အထက်ဖော်ပြပါငွေများလိုအပ်ခြင်းဖြစ်ပါတယ်ခွင့်ပြုချက်ရသည့်ရက်စွဲမှာဩဂုတ်လ22ရက်ဖြစ်ခြင်းမူလခမန်းကြီးငွေစဉ်ဘီအီးတွင်တောင်းခံရမမီတော့သည့်လျောက်ချိတ်ဆွဲတောင်းခံငွေဖြင့်တင်ပြရခြင်းဖြစ်ပါတယ
်စစ်စင်ရေးအထူးစိတ်တောင်းခံချက်အပြင်တက်မြုပ်စီပင်တာယာရေးအဖွဲ့လိုအပ်ငွေဓာတ်စီဆက်စီလိုအပ်ငွေပစ္စည်းရိတ်ခါပို့ဆောင်ရေးလိုအပ်ငွေတွေကိုတက်မတော်ဘက်ကတိုးမြင့်တောင်းခံခဲ့တာဖြစ်ပါတယ်တက်မတော်ရဟတ်ရင်တွေကိုစစ်စင်ရေးအတွက်သာမကစစ်စင်ရေးဒေတာအရက်ဖတ်လိုအပ်ချက်တွေအတွက်ပါအထောက်အကူပြုပေးနေရတာရှိရဲလို့လဲဒုတိယဗိုလ်ချုပ်ကြီးစိန်ဝင်းကဖြည့်ဆွတ်ဘတ်ဂျက်လိုငွေတင်ပြတောင်းခံရမှာထည့်သွင်းရှင်းလင်းပြောဆိုသွားခဲ့ပါတယ်တက်မတော်အနေနဲ့နိုင်ငံဘန်ဒါကိုဖြုံးပြီးမှုမလုပ်တယ်လို့အိန္ဒိယနိုင်ငံများနဲ့ရှင်းရင်တော့မှတက်မတော်အတုံးစရိတ်ဟာကွာခြားမှုရှိနေသေးတယ်လို့လည်းထောက်ပြသွားခဲ့ပါတယ်တက်မတော်ရဲ့ဖြည့်ဆွတ်ဘတ်ဂျက်ကိုဖြတ်တောက်ဖို့တင်ပြလာခဲ့သူဒေါက်တာမေဝင်းကြီးဟာလွှတ်တော်ရဲ့တည်ထောင်ဖွဲ့ထားတဲ့တက်မတော်ဘတ်ဂျက်စီစီရေးပူးပေါင်းအဖွဲ့ဝင်တဦးလည်းဖြစ်ပါတယ
်ယခုကမှာဓာတ်ရှိသေးကလည်းကြားစင်းနေတဲ့အတွက်ဓာတ်ရှိတောင်းခံသူတွေမှာတမ်းပေါင်းသောင်းတိတိချော့ချဖွပြပါညာအဆိုတင်ရပါလေအမှုတံပို့ဆောင်ရေးကျန်ခွန်လက်အတွက်တောင်းခံထားသည့်ပါမူလရာထားကျက်ချက်26,995သမ6နှစ်နှင့်ပုံမူတောင်းခံထားသူတွေ့ရတဲ့အတွက်အထူပါသုံးစိတ်ထမကျက်တမ်းပေါင်းသောတိတိချောချောက်ဖြစ်ပြပါကြောင်းအဆိုတင်ရပါတယ
်ဖြတ်တောက်ဖို့တင်ပြလာခဲ့သူဒေါက်တာမေဝင်းမြင့်ကဘလို့ကြောင့်ဖြတ်တောက်တင်တယ်လဲဆိုတာနဲ့ပတ်သက်လို့လွှတ်တော်မှအခုလိုတင်ပြသွားခဲ့တာဖြစ်ပါတယ်အစအဦးထိမ့်သိမ်းရေးစိတ်တွေပညာရှင်ငှားရမ်းတာတွေမြေယာသိစီရေးနဲ့ပတ်သက်တဲ့ကိစ္စရပ်တွေခရီးစဉ်နေရွက်စဉ်တက်မြို့စီရင်တာယာရေးအဖွဲ့အတွက်ဆိုပြီးတောင်းခံထားတာတွေကစက်တန်းပေါင်း2000ခွဲလောက်ကိုချော့ချဖို့တင်ပြခဲ့တာဖြစ်ပါတယ်နောက်ဆုံးမှာတော့လွှတ်တော်ဘတ်ဂျက်စီစီရေးကော်မတီနဲ့ကာကွယ်ရေးဝန်ကြီးဌာနတို့ညှိနှိုင်းမှုအရကာကွယ်ရေးဝန်ကြီးဌာနဘက်ကတင်ပြထားတဲ့ဘတ်ဂျက်တွေကတာမန်နဲ့ငွေလုံးငွေရင်းနှစ်ခုပေါင်းတောင်းခံမှုတွေကနေစက်တန်းပေါင်း1000ကျော်ကိုဖြတ်တောက်ကခွင့်ပြုပေးခဲ့ပါတယ်။တပ်ပိုင်းဆိုင်ရာဘတ်ဂျက်သုံးစွဲမှုနဲ့ပတ်သက်လို့လွှတ်တော်မှာအသေးစိတ်စစ်စစ်နိုင်တာမရှိဘူးလို့တော်ကိုယ်စားလှယ်တွေဘက်ကထောက်ပြမှုတွေရှိနေပါတယ်။တပ်ပိုင်းဆိုင်ရာသုံးစွဲမှုတွေနဲ့ပတ်သက်လို့ထောက်ပြမှုတွေထဲမှာနှစ်စဉ်တိုးတောင်းလာတဲ့အပေါ်မှာလည်းထောက်ပြမှုတွေရှိနေတာပါ။ဒီလိုဖြတ်တောက်မှုအပေါ်ဝင်ကြီးဌာနဘက်ကပြန်လည်တုံ့ပြန်တာကကြိုးကြောင်းစီလုံးမှုရှာရလားမင်္ဂလာတော်ကီတုလွတ်တော်ကိုယ်စားလှယ်ဦးအောင်နိုင်ဝင်းကတော့အခုလိုတုံ့တက်ပြောဆိုပါခဲ့ပါတယ
်။တက်နဲ့ပတ်သက်ပြီးတော့စစ်ဆေးဖို့မရှိဘူးပေါ့ချင်းစစ်ကလည်းဒီတက်မတော်ဘက်ကပဲစစ်တယ်ပေါ့ရက်ဘက်တွေကဝင်စစ်လို့မရဘူးစစ်ဆေးတဲ့အခါမှာလည်းဒီလွတ်တော်တင်တဲ့အခါမှာလည်းအဲ့ဒါကလည်းဒီလွတ်တော်ကနေပြီးတော့တက်မတော်နဲ့ပတ်သက်တဲ့ဖွဲ့ထားတဲ့ကော်မတီပေါ့လူ15ဦးပါဝင်တဲ့တက်တော်ကိုယ်စားလှယ်15ဦးပါဝင်ကြည့်သူတို့ပဲကြည့်ကုန်ရတယ်ပေါ့အဲ့ဒါလေးကိုအပြင်ကိုထုတ်ပေါ်ပြောကြလို့လည်းမရဘူးနောက်တော့အဲ့ဒါလည်းနိုင်ငံတော်လျှို့ဝှက်ချက်ဥပဒေအရအထုတ်ပြောလို့မရဘူးဆိုပြီးတော့ပိတ်ထားတာမျိုးတွေရှိတယ်ပေါ့အဲ့တော့ဒီလွတ်တော်ကြီးတည့်ရက်လုံးဝမသိရဘူးဒီ15ရောက်ဝင်ကျင်တော့ကပုံပုံတွေပဲတီးကွင်းရတယ်ပေါ့ဘလို့သုံးဆွဲနေလဲသုံးစိတ်တွေအောင်ထိအောင်ရှိရလားတကယ်ရောသုံးရလားအဲ့ဒါတွေကတော့ဘလို့မှမသိနိုင်ဘူးဖြစ်စိတ်လို့မှမရတာဘလို့လို့ပြီးမလို့
ဒီနေ့အတွက်ဖြည့်ဆွတ်ဘတ်ဂျက်ကိုအစိုးရကတောင်းခံလာတာဟာစုစုပေါင်း7ဘီလီယံ3000နီးပါးဖြစ်ပြီးလွှတ်တော်ရဲ့ငွေစည်းပူးပေါင်းကော်မတီကတော့ဒီလိုတောင်းခံလာတဲ့ပမာဏတွေက7ဘီလီယံ80လောက်ကိုဖြတ်တောက်ဖို့လွှတ်တော်ကိုတင်ပြခဲ့ပါရှင်ကျွန်မမိခါပါရန်ကုန်ကနေဒီသတင်းကိုပေးပို့ထားတာဖြစ်ပါရှင်
တိုက်ပွဲတွေကြီးနိုင်နေတဲ့ရှင်းပြနေပလောင်ဝါမျိုးနဲ့တွင်ကအောက်မီလဝကြီးဝမှာမိရှုခံရလို့နေရင်၄၀ကျော်လောက်မိလောင်တော့ပြီဒေသခံတွေဘေးလွတ်ရာကိုထွက်ပြေးနေကြတဲ့ရှင်တွေကိုပြောပြပေးရှင်ပါတယ်ကျွန်တော်တက်နိုင်ပါရခိုင်ရခိုင်အဖွဲ့နဲ့ဆိုရတပ်တို့တိုက်ပွဲတင်းထန်နေတဲ့ရှင်းပြနေပလောင်ဝါမျိုးနဲ့တွင်ကအောက်မီလဝကြီးဝဟာမနေ့ကမိရှုခံခဲ့ရတာဖြစ်ပြီးအရှိ၄၀ကျော်လောက်မိလောင်တော့တယ်လို့အောက်မီလဝဒေသခံဦးဝေပါကပြောပါတယ်
တနင်္ဂနွေကျော်ကျော်လောက်မှာပဲတနင်္ဂနွေ10မိနစ်လောက်ရှိတယ်အဲ့တနင်္ဂနွေ10မိနစ်မှာဒီမှာတက်တယ်ကကတော့ဝင်လာတာရှိတယ်ယူရတယ်ဗျာတော်ရင်ဝင်လာဆိုဒီမှာတက်လို့တားတယ်ဝင်လာတဲ့ချိန်ကနေပြီးတော့ဟိုဆန်းကပြီးတော့ကြာတယ်အဲ့မှာမင်းရထားလောက်ယူရတယ်ဟိုမင်းကိုယ်ဆက်တယ်မင်းကိုယ်ဆက်တော့ဘာဖြစ်ကံဘူးတော့ကြည့်ကြည့်ရမှာမင်းရောင်းကြာ
အောင်မီလဝကြီးကဟာပလောင်ဝမြို့နယ်ရဲ့ရှေ့ဘက်ကမ်းမှာတည်ရှိတာဖြစ်ပြီးအဲ့ဒီကြီးဝါကြီးမှာလွန်ခဲ့တဲ့လလောက်ကလေးကတိုက်ပွဲတွေဖြစ်ပေါ်နေတယ်လို့ဒေသခံတွေကပြောဆိုကြပါတယ်။မနေ့ကလည်းကြီးဝါမီးလောင်နေတာကိုမြင်တာကြောင့်ပလောင်ဝတစ်ဖက်ကမိမိကြီးဝါကိုမင်းရင်ဖို့တော်တဲ့အောင်မီလဝကြီးဝါတော်တွေကိုတနက်နေ့ပြစ်တာကြောင့်ဒဏ်ရာရရှိတော်သူတွေလည်းရှိတယ်လို့ဦးဝေဘကဆက်ပြောပါတယ်
။အဲ့မှာမိရဲ့ရလောင်နေချိန်မှာဒီကတော့ကြည့်နေကြတယ်ကိုကြည့်နေတဲ့ဆိုတော့တွားပြီးတော့မင်းကိုမင်းတိုက်ရဲဘူးလေ။နောက်တော့မင်းကတဖြစ်ဖြစ်များလာတဲ့ချိန်မှာเนี่ยကျွန်တော်တို့ယွာသားတွေနဲ့ဟိုကျွန်တော်တို့ယွာသားတွေအကုန်ပေါင်းပြီးတော့အဲ့မှာမင်းကြီးတိုက်ဖို့တော့ကျွန်တော်တို့လေတွေနဲ့ပေါ့ဒီပလောက်ပေါက်ဖက်ချန်ကျွန်တော်တို့အဲ့ဒီမင်းကဘာကျဲပါပဲကိုးရည်ပြအဲ့မှာလေတစ်စီးကတော့အဲ့မှာကျွန်တော်တို့ယွာရေးအဲငကန်းလေးကိုရောက်တာပေါ့ရောက်ကြည့်ရှင်မှာဒီမြန်မာတက်မလို့ဖက်ကန်ကြီးတော့ပြက်ခတ်တာတွေရှိတယ်ပြန်ပြီးတော့ယွာသားတွေ၆နံပြီးတော့အဲ့မှာနောက်ဘူးတော့နောက်ဒီ၃စင်းကြွတာပြန်နောက်တစ်စင်းကတော့မြင့်နေမှာနောက်တစ်စင်းကတော့ဒီပလောက်ပေါက်ဖက်ချန်ကသဖွာတာရှိတယ်အဲ့မှာဂူတို့တွေလည်းဘယ်လိုပြန်မှမသိဘူးတော့ကိုလုံးလုံးဒီဖေဘောမှာပဲအကုန်လုံးဟိုပေါ့ပြပြဝဲပြီးတော့နေကြတာပေါ့နော်။ဟိုမှာရွာချင်းမှာရောက်သွားတဲ့လူတွေလည်းပြီးတော့ဆိုင်ပြီးတော့ပြေးကြတယ်ဗျ။အော်ဒဏ်ရာရတဲ့လူကတော့မနေ့ကတော့ကျွန်တော်ကတော့ကြားပြကြတာတော့ကျွန်တော်တို့နှစ်ယောက်ပြေးကြတယ်။အခုကျွန်တော်တို့လည်းထိုက်ပြီးတော့ပြေးလာတာဗျ။အ
ဲ့ဒီအောင်မီလဝကြီးဝါကိုမိရှုတာဟာတက်မတော်ကဖြစ်တယ်လို့အဲဖပြောခွင့်ရခိုင်တခါကပြောပါတယ်
။ဟိုမနေ့ကဒီမေလ26ရက်နေ့ဒီအော်နေ့နေ့နာရီ40လောက်မှာဒီပလဲဝါမြို့နယ်မီလဲဝါအောက်ရွာကိုမြန်မာစစ်တပ်ကနေမြန်မာစစ်တပ်ရဲ့ဒီအင်အားဟို50ကျော်ပါတဲ့စစ်တောင်းတစ်ခုကဝင်ရောက်ပြီးတော့မှဒါမိရှို့ဟိုဖျက်ဆီးခဲ့တာရှိတယ်။အဲ့ဒီစစ်တောင်းဟာဒီခလာ279ဒီပလဲဝါရဲ့တစ်ဖက်ကပေါ့နော်ဒီခလာ279တောင်ပေါ်ကနေဆင်းလာပြီးတော့မှဟိုအဲ့ဒီရွာကြီးကိုဟိုတန်းပြီးတော့ဝင်သွားတာကိုဒါရွာသားတွေလည်းအားလုံးတွေ့တယ်အဲ့တော့အဲ့ဒီရွာကိုမိရှုနေတဲ့အချိန်မှာရွာသားတွေကဒါသူတို့ရဲ့အိမ်တွေပြီးလောက်နေတာပြီးလို့ဟိုမင်းကြီးတပ်ဖို့တွားတဲ့အချိန်မှာလည်းပဲဟိုအဲ့ဒီမှာရှိတဲ့မြန်မာစစ်သားကဒီစစ်သားတွေကနေပြီးတော့မှဟိုလက်နက်ငယ်တွေနဲ့ပစ်ခတ်ပြီးတော့မှသူတို့ကိုမောင်းထုတ်တာပေါ့နော်အဲ့ဒါကြောင့်မို့လို့ရွာသားတွေကဟိုမင်းကြီးကိုမရသေးပြန်ပြီးတော့ပြေးလာခဲ့ကြတယ်ဆိုတော့ဒီလိုအနေအထားမျိုးနော်ဒါကတော့ဒီမြန်မာစစ်သားကဒါစစ်ရသွားမှုကိုပြောင်းပြောင်းလဲလဲကျူးလွန်တာဖြစ်တယ်
ဒေသခံတွေနဲ့အဖွဲ့တို့ရဲ့ဆွဆွေးပြောဆိုရှင်းတဲ့ပတ်သက်ပြီးတမတော်ဖက်ကိုမေးမြန်းဖို့ဘူရော်ရီကအချင်းချင်းဆက်သွယ်ခဲ့ပေမဲ့အစည်းအဝေးလုံးနေတာမို့မပြောနိုင်သေးကြောင်းတွန့်ပြန်ပြောဆိုခဲ့ပါတယ်။လက်ရှိရှင်ဒီရခိုင်နောက်ပိုင်းနဲ့ရှင်းပြနေပလောင်ဝမြို့နယ်တွေမှာအဖွဲ့တွေဆက်လက်ပြင်းထန်နေတယ်လို့တိုက်ပွဲတွေကြောင့်ပလောင်ဝဒေသခံတွေဟာလည်းဒေလွရကြေးရွာတွေကိုထွက်ပြေးနေကြပြီးရွာသားတွေမရှိတဲ့အချိန်ကြေးရွာကိုမိရှုလိုက်တာကြောင့်နေရာပြောင်းရင်နေစရာမရှိတော့ဘူးလို့အောက်မီလဝဒေသခံဦးဝေပါကဆက်ပြောပါတယ်
။ကျွန်တော်တို့မှာဗျာဒီအင်းဆိုတော့ကကျွန်တော်တို့ကဒီမရှိနေချင်းနဲ့ထောက်ထားတော့ပေါ့ဗျာနော်ထောက်ထားတော့ဒီကိုလိုဆုံးရှုံးသွားတဲ့အချိန်မှာကျွန်တော်တို့အင်းဘလို့ထောက်မှန်းဒီဟိုမိုးကလည်းကြာခါနေပြီမိုးကြာခါနေချိန်မှာကျွန်တော်တို့ဒီတောက်ပတ်ဒီစခန်းကနေဒီဒီစာတင်ကြောင်းနေမှာနေရတော့ငင်းကြံလို့နေရပြန်တော့ကျွန်တော်နေစရာအင်းရှိလို့ဗျာ
အခုမေလာတိုက်ပွဲတွေတွင်မှာမိရှုခံရတာဟာပလောက်ဝမြို့နယ်ကအောက်မီလဲဝကြီးရွာတစ်ခုတည်းမဟုတ်ပဲရခိုင်နောက်ပိုင်းကလက်ကကြီးရွာဟာလည်းပြီးခဲ့တဲ့တစ်ပတ်လောက်ကမိရှုတာကိုခံခဲ့ရပါတယ်ရခိုင်နောက်ပိုင်းနဲ့ရှင်းပြနေဖက်မှာတပ်ပွေးတွေတင်ထိုင်နေတဲ့သလိုကြေးရွာတွေမိရှုခံရတဲ့မှာလေတနေ့အေနှစ်ဖက်စလုံးဟာတစ်ဖက်နဲ့တစ်ဖက်ပြန်လည်ဆွဆွေးပြောဆိုနေကြတာလည်းဖြစ်ပဲကျွန်တော်တက်နိုင်ရခိုင်ကနေတင်ပြပို့ထားပါတယ
်ပုံမှန်ဝင်ဝင်မရှိတဲ့အခြေခံလူဒန်းစားတွေကိုဗစ်ကာလစောင့်နေရေးအစီအစဉ်ကိုဒုတိယအကြိမ်အဖြစ်ငွေသားထောက်ပံ့ကြေးပေးဖို့အစီအစဉ်အတွက်မြို့နယ်အလိုက်စီရင်ကောက်ယူမှုတွေပြုလုပ်နေတာမှာဘယ်လိုစီစစ်ဆောင်ရွက်နေသလဲဆိုတာကိုပြောပြပါမယ်ကျွန်မအင်တနာထုံးပါCOVID-19 ကပ်ရောဂါအကျပ်တဲကာလမှာပြည်သူတွေစားဝတ်နေရေးစင်ပြေစီဖို့အတွက်အစိုးရကပုံဝင်ငွေမရှိတဲ့အခြေခံလူဒန်းစားတွေနဲ့ဒုက္ခသည်စခန်းတွေမှာရှိနေကြတဲ့သူတွေအတွက်ငွေသားထောက်ပံ့ချေကို3000ကနေတောင်းချတတ်မှတ်ပြီးထောက်ပံ့ပေးဖို့အစီအစဉ်နေပါတယ်။ရခိုင်ပထမတစ်ကြိမ်ထောက်ပံ့ရိတ်ခါတဲ့တုန်းကစီရင်အရာပုံမှန်ဝင်ငွေရှိတဲ့အိမ်ထောင်စုအရေအတွက်က၄တန်းနီးပါးရှိတဲ့အတွက်ဒီစီရင်ကိုအခြေခံပြီးပုံမှန်မှန်ကန်တဲ့အချက်အလက်တွေရှားနိုင်ဖို့ထွေထွေအုပ်ချုပ်ရေးဦးစီးဌာနဖြစ်ဆက်ဆောင်ရွက်နေတယ်လို့နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးစော်ထီကပြောပါရယ် နိုင်ငံတော်ရဲ့ budget အလဟတမဖြစ်စေဖို့အတွက်စာဝင်နေရေးအခက်ရှိနေပြီးမိမနေထောက်ပံ့ပေးဖို့လိုအပ်တဲ့သူမျိုးကိုသာရွေးချယ်ပြီးစီကောက်ယူနေတယ်လို့ရန်ကုန်တိုင်းမှိုင်းတာယာမြို့နယ်အနောက်ပိုင်းအုပ်ချုပ်ရေးမှူးဦးနေမင်းထွန်းကပြည်ရေးကိုပြောပါတယ
်။ကျွန်တော်တို့တချို့လည်းနိုင်ငံတော်ရဲ့ထောက်ပံ့မှုကိုအမှန်တကယ်လိုအပ်တဲ့လူတွေရှိတယ်လို့နိုင်ငံတော်ရဲ့ထောက်ပံ့မှုကိုလည်းဟုတ်လားလူကျင်တဲ့လူတွေရှိကြတယ်ကြာ
။ဟုတ်ကဲ
့တော့ဒီကထောက်ပံ့မှုတို့ကတော့ဟုတ်လားဆရာဖြစ်ပြီးဆိုဟုတ်လားပဲတပိတ်တာတို့ဒါတော့တပိတ်တာနဲ့တရားတော်ရလည်းတယ်ဒီခုချိန်မှာဟုတ်လားသူတို့ကြားမိတဲ့အကြောင်းရင်းတွေကတော့ဆရာတို့လူကြီးထောက်ပံ့မယ်ဆိုတဲ့အတွက်ဒီပုံမှာမလို့ဖက်တဲ့လူကျင်တဲ့လူတွေရှိတာလဲဆိုတဲ့အနေအထားလေးတွေရှိပါတယ်ဒါလေးတွေကိုကျွန်တော်တို့အနေနဲ့အသက်နိုင်ဆုံးတာဖြစ်ဖြစ်ပြီးတော့ဆောင်ရွက်ရရှိပါတယ်
မင်္ဂလာညွတ်ညွတ်နယ်မှာတော့အရင်အခြေခံစားတောက်ကုန်လေးဝေပေးတုန်းကရှိတဲ့စည်ရင်အရ1,600ကျော်ကိုအခြေခံပြီးရင်ပြန်ကောက်တဲ့အခါအခုငွေသားထောက်ပံ့ကြေးအတွက်ပေးဖို့လိုအပ်တဲ့1,000က9,000ကျော်ရှိတယ်လို့ညွတ်နယ်အုပ်ချုပ်ရေးမှူးကပြောပါတယ်စည်ရင်ကောက်ယူရမှာအုပ်ချုပ်ရေးမှူးတွေဘက်ကကြုံတွေ့နေကြတဲ့အခက်အခဲတွေနဲ့ပတ်သက်လို့ရန်ကုန်တိုင်းမင်္ဂလာတောင်ညွတ်ညွတ်နယ်အုပ်ချုပ်ရေးမှူးဦးအောင်ဝင်းကအခုလိုပြောပြပါတယ်
ကျွန်တော်တို့ကစည်ရင်ကောက်ယူဖို့အချိန်လေးပေးပြီးတော့မှဆောင်ရွက်ဖက်ပါတယ်အဲလိုကောက်ယူတဲ့အချိန်မှာအဲလိုဒီလာပြီးတော့ရေးတကယ်မြေရင်ရက်ကွက်ထဲမှာလည်းပဲကောက်ယူတဲ့အချိန်မှာအဲဆက်သွယ်လို့မရတာမျိုးတွေရှိတယ်နောက်တကယ်ရက်ကွက်ထဲမှာမရှိဘူးနောက်စည်ရင်ကောက်ယူတဲ့ဆိုတဲ့အပန်ကြားပြီးတဲ့နောက်ပိုင်းကမှကကမှလူပြန်ရောက်လာပြီးတော့သူတို့လည်းဒီမှာတတ်မှတ်ထားတဲ့ချက်တွေနဲ့ညီတာစည်ရင်နဲ့ဟိုထည့်ပေးပါပါညာဆိုတဲ့အခါကျတော့ကျွန်တော်တို့မှကျတော့စည်ရင်ကအများကြီးအပြောင်းအလဲလုပ်နေလို့ကမရနိုင်တဲ့အနေအထားလေအဲ့တော့အဲ့ဒီအမျိုးလေးအခက်အခဲလေးတော့ရှိပါတယ
်ဒီလိုထောက်ပံ့ကြေးအတွက်စည်ရင်ကောက်ယူရမှာအမှန်တကယ်လိုအပ်နေသူတွေဖြစ်မဖြစ်ဆိုတာကရက်ကွက်ရက်ဆက်အိမ်မှုတွေနဲ့ရှာအိမ်မှုတွေစီမှာအဓိကတာဝန်ရှိတယ်လို့ရှမ်းပြည်တောင်ပိုင်းအေးသာယာမြို့နယ်အုပ်ချုပ်ရေးမှူးဦးအောင်သူကဆိုပါတယ
်ကျောင်းစီမှာဟိုရက်ကွက်အုပ်ချုပ်ရေးအဖွဲ့ပြီးမှာပေါ့နော်ရက်ကွက်အုပ်ချုပ်ရေးအဖွဲ့ဒီမှာအုပ်ချုပ်ရေးရှိမယ်အုပ်ချုပ်ရေးအောက်မှာယာယီမှုတွေရှိမယ်ယာယီမှုတွေအောက်မှာစည်ရင်မှုရှိတယ်စည်ရင်မှုတွေနေတာတော့အတိတ်ဆုံးပေါ့အဲ့တော့ဒီနေ့မှသူပါဝင်အိမ်ပိုင်မဲ့ကြီးရဲ့နေသားမှာဘသူကပဲနေသားရှိတယ်လို့ဒါသူပြီးဆုံးပါဒီစိန်မှုတွေအစီအစဉ်တွေအနေထားမှာအစစ်စစ်ခြေခံတာပေါ့ဒီအစစ်စစ်ခြေခံလာတဲ့အပေါ်မှာအစိန်မှုကခြေခံလာတယ်ဥပဒေဒီယာယီမှုကထောက်ခံတာအိမ်မှာထောက်ခံတယ်ဥပဒေရုပ်ဝတ်ဥစုံကြီးထောက်ခံတာဒီနေထောက်ကြော်တော့ရွေးချယ်ရတာ
အခုပေးမဲ့ငွေသားထောက်ပံ့ကြေးကိုတယ်လီဖုန်းရာနေတဆင့်အွန်လိုင်းပေးမဲ့နဲ့အိမ်ထောင်စုတွေစီကိုတိုက်ရိုက်ရှာအောင်ပေးနိုင်ဖို့စီစဉ်နေတာဖြစ်ပါတယ်။ကိုဗစ်ကာလငွေသားထောက်ပံ့ပေးမဲ့ပုံမှန်ဝင်ငွေမရှိတဲ့အခြေခံလူတန်းစားတွေကကြံကြစေသည်။အငှားရင်မောင်း၊ကြပန်းလုတ်သား၊ရီလုတ်သား၊အလုတ်ကျန်းသမား၊ခြံလုတ်သားပုဂ္ဂလိကလုပ်ငန်းတွေမှာလုပ်ကိုင်နေတဲ့နေစာဒါမှမဟုတ်ယာယီဝန်ထမ်းအခြားပုံမှန်ဝင်ငွေမရှိတဲ့အလုတ်သမားတွေနဲ့ကိုဗစ်ကြောင့်လက်တလုံးမှာအလုတ်လက်မဲ့ဖြစ်နေတဲ့သူတွေဖြစ်ပါတယ်။ဒါအပြင်လူကယ်ပြန်ဝင်ကြီးဌာနကနေတဆင့်ပဋိပက္ခဒေသမှာအိုးအိမ်စွန့်ခွာထွက်ပြေးနေကြရတဲ့ IDP ပြည်တွင်းဒုက္ခသည်တွေကိုလည်းငွေသားကူညီထောက်ပံ့ပေးသွားမှာဖြစ်ပါတယ်။ကျမအိမ်တနာထုံးမှာရန်ကုန်မြို့ကနေတရင်ပေးပို့တာဖြစ်ပါတယ
်။ VOA American တိုင်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်မှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုရုဆလောင်းတို့အပြင်VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါလိမ့်ခင်ဗျာ
COVID-19 ကြောင့်အရောင်းဝယ်မရှိတော့ဘဲလေလွင့်ရမယ်စိုက်ပျိုးရေးထွက်ကုန်တွေကိုနိုင်ငံတော်ဖြန့်ဝေနိုင်ရေးကြိုးပမ်းနေကြတဲ့အကြောင်းပြောပြပါမယ်ကျမသင်္ကီထိုက်ပါပြီးခဲ့တဲ့နှစ်ကဂေါ်ဖီတထုပ်ကို1000လောက်ရောင်းခဲ့ရတာမို့ဒီနှစ်မှာလဲရှမ်းပြည်တဝန်းဂေါ်ဖီစိုက်သူတွေများခဲ့ပါတယ်။ဒါပေမဲ့ကံမကောင်းအကြောင်းမလားဆိုပါပဲပြောင်းဘူးဂေါ်ဖီခရမ်းကျင်ဒီငရုတ်ဒီအဖာအဝင်ဟင်းဒီဟင်းရွယ်စိုက်ပျိုးထုတ်လုပ်သူတွေအဝယ်မရှိတော့တာကြောင့်အခင်းတဲမှာပဲမခူးမဆွတ်ပဲဆွန့်ပစ်လိုက်ရတဲ့အခြေအနေကိုရောက်သွားပါတယ်။ဒါပေမဲ့မြန်မာနိုင်ငံတည်တည်ဝလံပန်းမှန်နဲ့ဟင်းဒီဟင်းရွက်စိုက်ပျိုးထုတ်လုပ်တင်ပို့ရောင်းချသူများအသင်းကတော့ဒါကိုအခွင့်အလမ်းတစ်ခုဖြစ်ပြောင်းလဲခဲ့ပါတယ
်။တောင်သူတွေကိုသွားညှိတယ်။အော်ဒီအခင်းတွေဘာလို့မှလဲဒီတိုင်းမင်းပြစ်ထားတော့မှလားဆိုတော့သူတို့ကဘာမှမလုပ်တော့ပြစ်တော့မယ်ဆိုတော့အဲ့ဒါဆိုရင်ကျွန်တော်တို့ ကိုယ့်ဟိုခုတ်ယူပြီးတော့မှလူမယ်ဆိုလို့ရှိရင်ပေးမလားဆိုတော့ပေးမယ်ဆိုတော့ပထမပိုင်းမှာကျွန်တော်တို့အဲတောင်လူတွေစီကနေပြီးတော့မှအလူခံပြီးခုတ်ပြီးတော့ကားကားကိုကျွန်တော်တို့အလူခံတယ်အလူခံပြီးတော့မှဟိုလူရယ်ပေါ့နော်ပမာတပီလုံးငယ်ကြီးအစုံမဲပေါ့လူရယ
်အသိဉာဏ်အတွင်းမှုဥကျော်သူပြောပြခဲ့တာပါဒါပေမဲ့အခုနောက်ပိုင်းမှာတော့တချို့ကိုဈေးခွက်ရှာရောင်းပြီးပင်းတရာဘက်ကတောင်သူတွေစီကပြန်ဝင်နေပါတယ်။အခုချိန်ထိတော့ဂေါ်ဖီထုတ်ပေါင်း2သိန်းကျော်လောက်နိုင်ငံတော်ကိုဖြန့်ဖြူးနိုင်ခဲ့ပါပြီ။မြန်မာဘက်ကစိုက်ပျိုးရေးထွက်ကုန်အများစုကတရုတ်ဈေးခွက်ကိုမှီခိုးရတာပါ။ဒါပေမဲ့တရုတ်ဈေးခွက်ကဆန်အဝယ်တောင်မသေးကြတော့တဲ့အနေအထားဖြစ်ပါတယ်။မြန်မာနိုင်ငံစံစဘာအသင်းချုပ်ရဲ့ဗဟိုအလုပ်မှုဆောင်ဒေါက်တာဆွထွန်းကတရုတ်ဘက်ကတရားမဝင်ကုန်သွယ်မှုကိုတင်းကျပ်လာတဲ့အနေအထားလို့ပြောပါတယ်
။ဒီကြောင့်တဲ့တလားကျော်တော့ဆာပြီးတရုတ်နယ်စပ်မှာဟိုပို့ပြီးတင်းကျပ်လာတယ်။သူကဒီကိုဗစ်ကိုအခြေခံပြီးတော့မှဟိုတရားဝင်ဓာရီတို့ကအဓိကထိန်းသိမ်းနေတယ်။နောက်လူဝင်လူထွက်ကိုကန့်တတ်တယ်။နောက်ကားတွေသွားတဲ့အခါကျတော့ကားသမားတွေလဲရတဲ့ပုံစံရှိတော့လက်ရှိနေသားမှာနယ်စပ်ကုန်သွယ်ရေးကကျဆင်းနေတာပေါ့နော်။ဒါတော့ဆန်အပါဝင်ပေါ့။အားလုံးဒီပြဿနာရှိတယ
်ကိုရိုနာဗိုင်းရပ်စ်ကြောင့်တရုတ်မြန်မာနေဆက်ကုန်သွယ်ရေးကလည်းကာလအတန်ကြာရပ်ဆိုင်နေသလိုတရုတ်ဘက်ကစီကံသတ်မှတ်ချက်တွေကိုမကြာခဏတစ်ဖက်သက်ချမှတ်ပြထမ်းလို့ရှိတာကြောင့်မြန်မာကုန်သည်တွေနစ်နာကြရတယ်လို့လည်းနေဆက်မှာရှိတဲ့ကုန်သည်အတိုင်းဝိုင်းကပြောပါတယ်စိုက်ပျိုးရေးအဓိကနိုင်ငံဆိုပေမဲ့မြန်မာနိုင်ငံမှာစိုက်ပျိုးရေးဈေးကွက်ဆိုင်ရာအချက်လက်တွေမရှိပါဘူးစိုက်ပျိုးထုတ်လုပ်သူတွေအနေနဲ့ဒီနှစ်ဈေးကောင်းရတာကိုနောက်နှစ်မှာလိုက်ပြီးတော့စိုက်ပျိုးကြတဲ့အနေထားပါ။နောက်စိုက်ပျိုးရေးထွက်ကုန်တွေအတွက်ဈေးကွက်ကလည်းရေရေရာရာမရှိပါဘူး။တည်တည်ဝလံပန်းမှန်တဲ့ဟင်းဒီဟင်းရွက်စိုက်ပျိုးထုတ်လုပ်တင်ပို့ရောင်းချသူများအတင်းရဲ့အတွင်းရမှုဥကျော်သူကတော့
ဒီမှာကုမ္ပဏီတစ်ခုကကြားခံပြီးတော့မှဈေးနှုန်းတစ်ခုနဲ့တည်တည်ငြိမ်ငြိမ်ဝယ်ပေးမယ်။ဘလောက်ပဲစိုက်ပြီးလို့ရှိရင်ပြန်ပေးမယ်ဆိုရင်နှစ်ဦးနှစ်ဖက်ယုံကြည်မှုကလည်းလိုပါလေ။ရှင်းမှာကျွန်တော်တို့ contract family နေမှာအောင်မြင်ခဲ့တဲ့ဟာဒီဒီတောင်သူကလည်းဈေးကောင်းရရင်ဒီအောင်ထုတ်ပြီးကြောင်းနေကုမ္ပဏီကလည်းဈေးနှိမ့်တဲ့အချိန်မှာအခါတလေကြာရင်မဝယ်ပြီးတဲ့ခါမျိုးတွေရှိတယ်ပေါ့နော်အဲ့မှာနှုတ်နှစ်ဖက်ယုံကြည်မှုပြောက်ပြီးတော့မှ contract family စနစ်ကလည်းမပြီးပြင်းဘူ
းတတိယပလံပတ်မှန်နဲ့ဟင်းဒီဟင်းရွက်စိုက်ပျိုးထုတ်လုပ်တင်ပို့ရောင်းချသူများအသင်းဘက်ကတော့နိုင်ငံတကာဈေးခွက်တွေရှာပွေနေတယ်လို့ online ပေါ်ကရောင်းချနိုင်မဲ့ဈေးခွက်တစ်ခုကိုလည်းဖော်ဆောင်ဖို့ကြိုးစားနေကြပါတယ်ချစ်မသိန်းကြီးထိုက်ပါ
မြန်မာနိုင်ငံသား30ကျော်ဟာလူမောင်ခိုပွဲစားတွေနဲ့နေဆက်ကနေတရားမဝင်နည်းနဲ့ထိုင်းနိုင်ငံကိုတရားမဝင်ဝင်ရောက်လာကြတဲ့အတွက်ထိုင်းနိုင်ငံရဲ့ COVID-19 အရေးပေါ်ဥပဒေနဲ့အရေးယူခံရဖို့ရှိတဲ့အကြောင်းကိုပြောပြပါမယ်။ကျွန်မအေးအေးမှာပါ။ထိုင်းနိုင်ငံမှာ COVID-19 အရေးပေါ်ကာလမှာထိုင်းနိုင်ငံတဲကအဝင်အထွက်လမ်းတွေကိုပိတ်ဆို့ကန့်သတ်ထားချိန်မှာမေလ26ရက်နေ့ညကထိုင်းနိုင်ငံသားလူမောင်ခိုပွဲစားတွေဟာထိုင်းမြန်မာနယ်စပ်ကက္ကနဗူရီခရိုင်ပွေးကုတ်ကျေးရွာအနီးနေဆက်လန်ကလေမြန်မာနိုင်ငံသားတွေကိုကားသုံးစီးနဲ့တင်ဆောင်လာခဲ့တာပါအခုအချိန်မှာနေဆက်တစ်ခုနဲ့ခုပိတ်ဆို့ကန့်သတ်ထားခြင်းဖြစ်လို့ထိုင်းနေသားဆောင်တက်နဲ့ထိုင်းရဲတပ်ဖွဲ့တွေကလူကုန်ကူးမှုသတင်းအရလမ်းတွေကိုပိတ်ဆို့ဖမ်းဆီးခဲ့တာဖြစ်ကြောင်းသံခရဗူရီရဲမှူးစူပါဝတ်ကပြောဆိုပါတယ်အခုလိုမျိုးဖမ်းဆီးမှုအပေါ်မြန်မာလူသမားတွေနဲ့ပတ်သက်လို့အာဏာပိုင်တွေကိုဘာသာပြန်ဖြစ်အကူအညီပေးနေတဲ့ဦးဆိုင်ရေးကတော့ VOA ကိုအခုလိုပြောပြပါတယ်
ဟိုအဲ COVID-19 တောင်းပေါ့နော်သူတို့ကပြန်မရတရားတွေဖိတ်ထားတော့သူကအဲ့ဒီတော့ကဒီကနေပြန်သွားတယ်ကိုးရတယ်ပြန်ပြီးခိုးပြီးပြန်ဝင်လာတယ်အဲ့ပုံစံမျိုးယူသွားတယ်ဆရာသုံးသူဘက်ကနေကူးသွားလိုက်တာပေါ့နော်ကူးသွားပြီးတော့ပါလီမန်ဘက်ကိုသွားတယ်ပါလီမန်ကနေပြန်လာပြီးတော့ဆရာသုံးသူဘက်ကနေပြီးတော့ဒီကံကြမ်းအမှုတွေဖြတ်ပြီးတော့လာမှုတွေကိုပြန်ပွဲမှာအဲ့ဒီတုန်းကလမ်းမှာစစ်တဲ့ယောဂဘုစစ်တဲ့လူရှိမယ်လာပြီးတော့စစ်သားတွေရှိမယ်ရဲတွေရှိမယ်ပေါ့နော်သူကမင်းတို့ဘယ်ကိုသွားတာလဲလို့မေးတော့သူကမော်လမြိုင်အထိသွားတယ်လို့ပြောလိုက်တော့အဲ့မှာပြဿနာကတက်တာမှာပြန်ပြီးခိုးဝင်လာတယ်ပေါ့အမရေ
နေနေတွေကိုပိတ်ဆို့ကန့်သက်ထားပြီးမြန်မာနိုင်ငံဘက်ကဝင်လာခဲ့သူတွေကိုကန့်သက်ထားချိန်မှာထိုင်းလူယုံရေးအာဏာပိုင်တွေကစစ်ဆေးရေးဂိတ်တွေချပြီးစစ်ဆေးဖမ်းဆီးခဲ့တာဖြစ်ပါတယ်ဒီထဲမှာကားသုံးစီးနဲ့အတူတရားမဝင်မြန်မာနိုင်ငံသားတွေကိုရောပြန်ပြီးတော့ခိုးဝင်လာသူတွေကိုရောအခကျင်းွေယူပြီးတယ်ဆောင်လာတဲ့ထိုင်းနိုင်ငံသား3ဦးနဲ့မြန်မာနိုင်ငံသား35ဦးတို့ကိုဖမ်းဆီးနိုင်ခဲ့တာဖြစ်ပါတယ်။ထိုင်းနိုင်ငံသားလူမောင်ခိုပွဲစားတွေဟာမြန်မာနိုင်ငံသားတွေကိုထိုင်းနိုင်ငံအတွင်းကရက်ချူရီ၊ပချုတ်ကရင်ကန်၊စ สุพรรณบุรีเชียงใหม่มาลุกตื่นไปบ่ตรวจอุโบ้บังเวงาเราเนี่ยลักษณะอยู่ที่ไทยในงานตื่นหัวข้อสองหลังเวลาบ้างจะโชว์เลยในงานกู้สาวดีชิลิจ่าเลยลุสวาเลยทำไปเมื่อเลยในสัปดาห์นี้กันเลยแต่ยามเมื่อวันนี้เนี่ยจะมาในงานอบยันตัวจ้าบีแต่ยามเมื่อวันนี้เนี่ยเปลี่ยนมาจ้าละพี่เดลุเลยสวาเลยคู่พัฒน์สิขยันเลยจะมาในงานด่าเลยเนี่ยไทยในงานด่าลุเป้ด่าเลยกูรอกูเป็นนายที่เยี่ยวกาละอุบลียา
แต่ละเยี่ยยุดว่าไม่สบายไทยในงานสังคราบุรีเยอะแต่เพื่อการทบทวนทาวาเร่จะมาไม่มาทันไม่มาในสถานีที่เป็นปุ่นีราวะชั้นยี่เนี่ยสิบปันไม่สั่งยุ่งเนี่ยมายินเต็มความมุ่งเจ้าหลังลูกตาเสือเตยทรงนี้กู้ตั้งยาชีเคเรจังเต็มใจเช่นมาเร่จะนอนในกองเองบ่ไม่สั่งตาชิเล่ยแล้วเรื่องส่งต่อเส้นปากข้าจีวันนี้มามันนี่ก็การที่เต็มความมุ่งเจ้ากับบ่ปลาละเร่แล้วมีลูกตาสักคู่เนี่ยเสือเตยทรงนี้จันดูเรื่องลูกตั้งยาชีทวาร์เร่ลูก ไม่ใช่มิวเน่อันนี้ดีตัวมิวอุทโธอ่างกับพี่ว่าเลยนั่นเราได้เราทำอะไรไม่ใช่มิวว่าเลยการนั้นเราพามาเรียนเลยไอ้ดูเรื่องนั้นไล่ลงในเตี้ยวกาบอกว่าเตี้ยวเราไม่ได้เจ้าเจ้าว่าละสักกูยอมมาเตี้ยวตีว่าเลยเช่นกูยอมตีเนี่ยเตี้ยวกาเตี้ยวยอมตีเลยดูได้ยินได้ยังยังยังเดือดเลือดเตี้ยวมาตีส่งตัวมีอาสุขะไม่ใช่มิวเน่น้องพาจีว่าเนี่ยการนั้นจีว่าก็มีอาสุขีบีแต่สิมิวเน่เนี่ยมีกินน้ำมิวเน่ตุ้งสีปลาชีว่าเลย ตัวเราตัวเองไม่ใช่ตาชิไลลำบากเพียงเสียงพูดตัวละเชื่อมาการเต็มห้องตัวเราเชื่อมาเลยพิเศษตีเสกการ์โรมีแล้วนะจะชาวเยนีมันได้ไปอันนี้มีแต่ก้าฮะไม่ใช่ตาชิไลแล้วเลยสั่งส่งตัวเองปากข้าจีวันนี้ยังมากาเซชูยินบีลำบากอย่าไปปีนี้นะสิชาวเรือกูทุจริตตัวเราเชื่อมาเลยยิ่งบอกไปแล้วลูกตาสกุลเนี่ยเจ้าเจ้าตัวเนี่ยมีรูมีชาวดูป่วยชิบีตีส่งตัวบีจะมีรูมีดูการ์โรเสียงพูดเสียมาถ้ามันตีส่งตัวเขยาระบะ
ฉันคิดว่าที่ใครแต่งยาชีดูชิวกรอไม่ใช่ผิดดูเสียงเนี่ยตั้มรอเสียงก็ปุถายาวะเลยเสียงเต็นทายาเลยที่ใครแต่งยาชีดูชิวเยอะที่กันเนี่ยชินีกรอุทโธอังกับผู้รู้สับเยาวะเลยโอ้ไอเชี่ยวมาเลี้ยวกับตัวไม่สามารถเรียนได้ที่ได้เสียงที่เดิมเนาะที่ได้ดูเลี้ยวปูเลยเนาะเลี้ยวกับใจหนุ่มปูเหมือนโอ้ข้าอยู่ดูบาดูใจหนุ่มมันไม่มาโมลใจหนุ่มปูมาเลยเจ้าละบ่เนาะเลี้ยวกับเราเสียงว่าเลยอะไร
แต่ยาพินาลุนารีเอชินิโกติชิโบไม่สามารถเนี่ยพิรุษยุงก็ตกตาตั้งวิ่งกุศลเวมีเงี้ยเขียมาบ้านหลังจะเอาพิรุษเข้าไปเลยแต่ยาเน่งยาชิดูยี่มังสียาอุกุโรไม่โดนเนี่ยมีเยสกันมาหูคุยเยียวยาไปเลยจนเอาในกองเองพิวเองจะมาไปทานากันในเตรียมปีบุทาไปเลย
มาวันนี้ยุ่งเหยิงแต่จานเนี่ยวิวซีซันที่เสมอเรียนเปิดตัวอาจารย์เป็นวิเวนจีเนี่ยวิวอีกานี่วิวเนี่ยถ้าอาทิตย์ละสองแค่นั้นมาที่จะชินเรียนละสองปีจีเนี่ยแล้วพี่ก็ตรวจตรงนี้อะไรสิบเจ็ดวิวนั่งยังยืนชินเรียนเปิดตัวก็วันที่นี้ยูซานจะดีกว่ายิ่งพูดยังยืนจานเองส่วนน้องจะมารู้วิวอีกว่าสายตาบุเพิกเข้าไปเนาะสายการในสัปปุ่มเอซุยวิวอเมริกันแต่ยามาวันนี้สิ่งนู้นเลยมือพี่ก็สายจะตามแม่ชี้ยังอาจารย์ ยังงงสาระจีสุพย์สายุตานันจามาเลยอีเมลพิบุเมสุยเพิ่มอีกเซตวิวในยูสตาแกรมของยามาพิมาเป็นสามยาสิ่งสุพย์ยินไหมไหมเฟซบุ๊กต้องพิวเรตเวนี่เนี่ยเลยมารู้ที่ยามาพิการเป็นสามยาสิ่งสุพย์สายเด็ดเข้ามาเลยเฟซบุ๊กสามยานามาลาพิโยยินได้ไหมไหมเนาะเฟซบุ๊กมาพิวยามาไว้สามยานาพิเตพิวเอเพิ่มอีกนิวส์เรื่องสามยานาโกตัวพิโยจะมารู้จีกุเมสเซจโฟนอะไรก็แล้วมั้งแม้จะเรียนลาพิโยยินไหมไหม
ตอนนี้ก็ต้องเปลี่ยนเจนจูลาจามาเรื่องสั่งเมลสุสุนิมาเองเพราะฉะนั้นคุณจะเล่นนักสัญญาเมื่อมาเยสุนทัดเจสุสุนิมาโรจะเข้มปีปักขันเนี่ยปีดังสุอันเดียสุเรจังยาวจำนี้นั่งห้องบักเจกซูมาเยสุเรดีคริกาห้องอุกเชมังโซเนจะน่าจดจำได้สุเนจุนทัดทาราพิบาร์เอง
มันงานด้วยนี่ยังอีหามีสิ่งที่สุอันนี้เช่นนะยังมีมาพิเศษสุดเพื่อหาปัจจัยสำคัญพิเศษอย่างวันนี้ที่สุดเพื่อนี่ด้านไหนบุเปิลโอเคแค่จงอะไรสุราหูขึ้นมาสว่างรู้สัตย์ในสงสารไปเลยคือเรามีน่ารักมาอีรีนั่นก็พิเศษนะอ่ะส่วนใหญ่เนี่ยแสดงเนี่ยเทียบกับที่ออสเตรเลียเนี่ยเราจะมีเนี่ยแสดงการตัวเป็นประเทศของฟรานซ์มาตั้งแต่ก่อนอีกตัวมันได้เข้ามาอู่เลยส่วนใหญ่ที่
ออกตอนสั้นสุดที่คนงานจบใจสุดแล้วนั่นเป็นการตรวจแจ้งยาละวะเนี่ยที่กันดูแต่ละหน่วยใจมีงบโกนเนี่ยสมรรถเดียวมันมีไอ้สิ่งกุญแจสุดมีเป็นตัวยักษ์เป็นเนี่ยถ้าการตรวจเจ้าอู่เนี่ยคือแม่น้ำมันมีดีไหมเออแล้วไปใช้อะไรตัวเองทำตัวอยู่มันนั่นเจ้าอู่เจ้าอู่เจ้าอย่าเลยเจ้าพี่รอที่เวลาการเอ็นที่เวลาการเลี้ยงบ้านเรามาทำแล้วตัวเวลาการเลี้ยงยาอู่สุดเด็กเลย
အဲ့ဒါကျွန်တော်လည်းနားမလည်ဘူးဘာလို့အဲ့ဒါမှဒီလိုပြစ်စာကိုအခွင့်ကောင်းကိုမယူတာဖြစ်နေဒီခန်းကြီးနဲ့ဆွေးနွေးလိုက်ရင် အပိဓာမေကိစ္စပဲဆွေးနွေးတာဆွေးနွေးအောင်မြင်တာမောင်းနေတာတခြားလေဆွေးနွေးဝင်လက်ခံတာတော့ကတော့လုတ်တင်နေစကြမှာဖြစ်နေနောက်အဲ့ဒီလုတ်ကြရဲ့အပြင်ဟာသူတို့ခုကကပြောတဲ့အရာဆိုလို့ရှိရင်စစ်တုံးပန်းကြီးခဏလေးလေကိုကိစ္စတကယ်ကြီးကြီးချင်းကြရဲအကန့်စင်းစွဲရီမှာတော့မှာသူတို့စစ်တုံးပန်းကြီးလေလံမှုတွေအပြန်အလှန်ထုတ်ပြရတာရှိသေးတယ်အဲ့ဒီဟာလူဖို့ကန့်ဟန်တာကိုလည်းတမရတာဟာမလက် ုပဲသူကလေ unrealistic တို့ပဲသူပြောပြောနေကြတယ်ဘုရား
ဒီမှာဒီမှာဒီဖြစ်နေတာရခိုင်ကတည်းကဆိုရတဲ့စစ်တပ်ကတည်းကလူဖြစ်နေတယ်တုံတုံတုံ့ပြန်ဖြစ်နေတယ်ဆိုတော့လူဆွေးနေတာမှတုံ့ပြန်လို့ဖြစ်နေတယ်ဒါကလည်းအဲ့ကြောင့်လို့ပုလို့ရပြည်လာပုံများဖြစ်နေလားလို့ကျွန်တော်ထင်တယ်ဒီ
သူတို့နှစ်ဖက်တိုက်ကြတဲ့အကြီးကပြည်သူတွေအပြစ်မဲ့တဲ့လူတွေမျက်နာတာအခုရောဂါတွေကဆိုးတွေဖြစ်လာတဲ့အချိန်မှာဒီကိစ္စကိုပြည်သူစိတ်ဘုံမျိုးမကောက်ခွင့်နေကြတယ်အဲ့ဒီအန်ရည်ကြီးကတိတ်တယ်လို့ထင်ပါတယ်ကျွန်တော်ကအဲ့ဒါတော့အလုံးအလုံးကိုအန်ရည်ကြီးတဲ့ကိစ္စ
ပဲ။ဟောဒီဘုဆိုရှင်စပီးဒုက္ခတွေရနေတာမဟုတ်ဘူးခိုင်ဒီမှာဒီနေရာကမရှိပါလည်းမရှိစားစားတော့ဇာမတော့ဇာရေတော့မရှိလို့ဟုတ်လားအခုကသူတို့ကိုဗစ်ဖြစ်လို့ရှိရင်လည်းလက်ဆေးရမယ်ပြောတယ်လက်ဆေးဝတ်စားဖို့လက်ဆေးဝတ်ပြောနေတာကတော့ရေမရှိဘူးအဲ့လိုအခြေအနေဖြစ်နေတဲ့အချိန်မှာဒီဟိုအဲ့ရောမှတော့ဝင်နိုင်ရင်တော့မတက်တာဘူးလို့ကျွန်တော်ထင်တယ်တော်တော်ကိုတော့ခိုင်အောင်ကြည့်မယ်
အခုကဒီတိပ္ပဟောပြည်လေဖို့အတွက်ဂျာဝင်ကြီးဆိုင်ပြိမဲ့ပြိစားရောတစ်ခါခါစဉ်းစားမိရဲ့ကျွန်တော်ဘယ်သူတွေကညာဝင်ပြီးစဉ်းစားတင်ချစ်နိုင်မလဲဆိုတော့ရင်းနှီးရောက်ရောက်ဖွဲ့ဖွဲ့ကစဉ်းစားပြီးလို့ပြေဆုံးရတယ်ဆိုတော့အခြေအနေမျိုးဖြစ်နိုင်တယ်ထင်ပါလ
ားအပြင်ကစဉ်းစားပြီးလို့ဆွေးနွေးရဆိုတာကတော့အရင်63မိနစ်တုန်းကဦးနေဝင်တို့တို့ကပြည်ညာရေးဆွေးနွေးဝယ်ဆိုပြီးခေါ်လုံးကတော့ဒီလိုဒီရောက်နေတဲ့ဘက်ကပါရီပါရီလာတက်တာပဲလေအဲ့ဒါဆိုတော့ဘက်ကပါရီဒီယုတ်ပြည်ကနေပြီးတော့မြန်မာနဲ့မွန်ချောင်းကောင်းမှလာတက်တာတွေပါရီရှိတယ်ဆိုတော့အဲ့ဒါဒီယုတ်ပြည်ရဲ့ကျောင်းဝင်ဆောင်ရွက်မှုမရှိဘဲတော့မလာနိုင်ဘူးပေါ့အဲ့ဒါတော့ရှင်းတယ်လေအဲ့ဒီ86ဘုံက
ဟုတ်ကဲ့အဲ့ဒီခင်ဗျသိတယ်နော်အဲ့ရလာရတာပဲဒါပေမဲ့အခုကိစ္စမှာလည်းတေယုတ်ကသူရဲ့အကျိုးစီးပွားရှိနေတာပဲသူရဲ့ရင်းနှီးမြှုပ်နှံမှုအဲ့ဆိုတော့အဲ့ကိစ္စကတော့
ဒီရတယ်လေတကယ်ဝင်မိတိုက်တွန်းပြီးတော့ရအောင်ရမယ်လို့ကျွန်တော်ထင်တယ်။ဘာလို့ဒီကရခိုင်ပြည်ထဲမှာသူမစီဝါကြီးတွန်းနေတယ်ကလေးအများကြီးလေ။ကြောက်ဖြူရင်းနဲ့စိတ်ကားလို့ရင်းနှီးတော့ရင်းနှီးပိုင်လိုက်တော့ဘာလို့အကုန်ရှိတယ်။အတူကြိုးစီပွားတာလည်းမရှိနေတာပဲသူမင်းတို့ဣဇာယူလာရည်ယူလာတဲ့ရင်းနှီးကိုကြောက်ဖြူရတဲ့ဓာတ်လေးပိုင်တဲ့တိုးပြီးပုံနေတယ်အဲ့ဒီရခိုင်ပြည်ရဲ့ထွက်တဲ့တန်းငွေတွေသူတို့ရတာလည်းရှိတယ်။တူအနေနဲ့ဝင်ပြီးဆောင်ရွက်ပြီးနိုင်ရင်တော့ကောင်းနေကောင်းနေအကျိုးလည်းရှိမယ်လို့ကျွန်တော်ကြည့်နေ
။ဒါပေမဲ့အခုတရုတ်ရဲ့ရပ်ပြီးမှုကကျွန်တော်မြင်တာကအိန္ဒိယရဲ့ Golden စီမံကိန်းကိုဟန့်တာဖို့အတွက် AA ကိုအသုံးချနေတယ်။ဆိုတော့ AA ဟာသူတို့ပဲပါနေရဲ့ဆူရတရုတ်ကလည်းစိတ်ချလက်ချပဲ AA နဲ့ဆိုတာနဲ့ဖြစ်နေကြတော့သူတို့ဘာမှစိတ်ဝင်စားမပြောက်စရာ
။ဟုတ်တယ်အဲ့ဒါလည်းပြဿနာတစ်ခုပဲလို့ဒီကတော့နှစ်ဖက်ကလုပ်နေတယ်နေရဲ့ဆိုတော့ကျွန်တော်ချင်းနေတယ်။ဘာဖြစ်လဲဆိုတော့တော်ကမှတမရဘက်ကထုတ်တဲ့ဒီပြန်လာနေမှလည်းအီရက်ကနေဆူလနဲ့တရားတိပီလိုလနဲ့တည်းသူတို့ကမှစစ်တပ်ကပြန်နေတဲ့နဲ့တောင်မှဘူဝိခိပင်းကြီးတွေပါတယ်ပြောတယ်ဆိုတော့အဲ့ဒီနဲ့နေသူတို့ပဲရတယ်ဝယ်ရမှာပဲတယောက်စီအားကတည်ရွေးတဲ့ဆက်ရောင်းနေလို့ရှိရောမှာပေါ့ရောင်းနေလို့ရှိရဘယ်လိုရမလဲအဲ့ဒါကြီးလက်စနာတရားမျိုးစုံပဲ
လောရမှာတမရမှာထိတန်းဒေါင်းဆောင်မိုင်းဝေနေရာမှာလူငယ်အရာရှိတွေအများကြီးတိုးပြီးပြီးတော့ခံထားပါရဲ့။တခါဘုဒ္ဓမြင့်မြောက်မှလည်းသူကလည်းအသက်တိုးချက်ပြထားတဲ့စက်တန်းအောင်မှကျော်လွန်လာခဲ့ပြီဆိုတော့သူကလည်းအင်းသားယူတော့မယ်ဆိုတဲ့သတင်းတွေထွက်တယ်။နိုင်ငံကြီးကိုဝင်မယ်လို့သတင်းတွေထွက်တယ်။သုံးသပ်ကြရပေါ့။နိုင်ငံကြီးဝင်လာရင်တော့လူလူထောက်ခံမှုပိုရအောင်သူလုပ်ရမှာပေါ့။ဆိုတော့တပ်မတော်ရင်းမှဒီစစ်တွေနဲ့ကြံခဲ့မယ်ဆိုတော့အဲ့ဒီအခြေအနေကိုကြည့်ရင်တော့ဒါပုံစံရိုးအစ်စ်တမျိုးမျိုးပုံစံအစ်စ်တစ်ခုခုဖြစ်လာနိုင်လို့ထင်နိုင်ရရှိပါလား။
ဆစ်စရာတော့ခင်ဗျာယူအနောက်ဖြူတိုင်လို့ရှိရင်တော့တမျိုးကြီးဆစ်စရာကြာလာမိရင်ကြာလာလို့ရှိရင်ဘယ်ဖြစ်မဆိုနောက်ပဲကလုံးတဲ့ဆက်သားရင်းညူလာတာပဲဘုဘဲမှာလည်းဒီဒီဘက်မှာလည်းဒီဟလာနောက်တော်တော်မှာတောင်းနေမှာအနားနာတဲ့ပြည်ကြီးဆိုတော့တပတ်ကျုံးကတော့ဆစ်စရာတော့ကြာရင်တော့ညူလာကြမှာပဲခေါင်းလုံးကတော့နောက်ပဲကလုံးရှင်နေမှာညညပြီးတော့ဘာမှအကျိုးရှိတဲ့စိတ်ကိုရပြီးတော့ဆွေးနွေးပါဆိုင်ရတာအကောင်းဆုံးဖြစ်တယ်လို့ကျွန်တော်ထင်ပါတယ်
COVID-19 ရောဂါကူးစက်ပြန့်နှံ့မှုရှိအောင်ကြိုတင်ကာကွယ်မှုတွေလှုပ်ဆောင်နေရတဲ့အတွက်ပုံမှန်ကာကွယ်C2C တိုက်အစီအစဉ်တွေကိုမေလလာဇန်မိုင်းအထိရက်ဆိုင်ထားခဲ့ရတာပါ။ ကမ္ဘာ့ထက်မှရေခွဲကကြံပြူထားတဲ့ကာဝယ်C2C ရဲ့ဒီမှာအနည်းဆုံးရှိထားရမယ်ကာဝယ်C ပစ္စည်းတွေကိုရရှိအောင်ဆောင်ရွက်နေရလို့ဖြစ်တယ်လို့သိရပါတယ်။အခုခါမှာတော့မေလ၁၈ရက်နေ့ကနေစတင်ပြီးပုံမှန်ကာဝယ်C2လုပ်ငန်းတွေကိုပြန်လည်စတင်ဆောင်ရွက်နေပြီဖြစ်ပါတယ်။၂၀၂၉ခုနှစ်မေလ၂၉ရက်နေ့အထိစနေတနင်္ဂနွေရုပ်ပိတ်ရက်တွေကနေလွယ်ပြီးနှစ်ပတ်ဆက်တိုက်ထိုးနှံတိုက်ကြ
ပြီးလာစဉ်ပုံမှန်ထိုးနှံပေးသွားမှာဖြစ်ပါတယ်။ပြည်လဲစတင်ဆောင်ရွက်နေပြီဖြစ်တဲ့ပုံမှန်ကာဝယ်စီထုအစီအစဉ်မှာပါဝင်တဲ့ငါးမျိုးဆက်ကာဝယ်စီအကြောင်းကိုကလေးတခုဆရာဝန်ကြီးဖြစ်သူဗမောက်ခတောက်တာဦးစောဝင်းကအခုလိုရှင်းပြပါတယ်။ငါးမျိုးဆက်ကာဝယ်စီကတော့ဒီဘာလဲဆိုစုံစုံကြံ့ကြံ့မေးခိုင်ပြီးတော့ကြတော့အသေးအောင်ပြီးနဲ့ဒီအိတ်ရှင်ရွယ်စီလို့ခေါ်တဲ့ဦးန ဒါပေမဲ့ခုနောက်ပိုင်းဘာလို့တားလဲဆိုတော့ဒီဆက်ချက်လာမှာရင်တော့ဆိုတာပန်ပါအောင်ပတ်သက်ကြိုက်သူပဲထုတ်ပေးတယ်အခုကဆက်ချက်လာမှာပါဒီဆေးကိုထပ်ထုတ်ပေးမယ်ပေါ့တနည်းအားဖြင့်ကျွန်တော်ကဘူးစတာလို့ခေါ်တယ်အားဖြင့်ထုတ်ပေးတော့အဲ့လိုအားဖြင့်ထုတ်ခြင်းအချင်းဘာဖြစ်လဲဆိုတော့ဒီဒီဆေးငါးမျိုးထဲမှာပါတယ်အဆုံးဆုံးရောဂါပေါ့နော်သူရဲ့ခုခံအားနှစ်ကြာလာတဲ့မြတ်ရ tenim ada kata dobi. Alu cawcing nak tulu cing, kubing sama ledi, solo ni mekai tulu jam lodo.
Kuna virus juga cipamu dijang, bukan kawal situ lengan itu kita ya jenar tara jang, mewa bidu cipa suyen bukan huri sikirawa. Jema ini agaklah wujud tanahnya, jambi je dahilan api. Tanah ini mah ini mah di tanah domba ini. Kau ini tin dah muka, acah kusai juga lule tanah dari kuti kawai pita pisau melu tiya wale. Kawai si tunai yang tua lekamaro, mewa bidu ini ne apa acah dibu tija lain abu lule lu. Jema ini agaklah wujud tanah Facebook samnya nama cita popya tarawa. Mimi kurang itu lagang, mimi keliru itu lagang, mimi bidang itu lagang. Covid 19 juga kusah cium si zebu. Mimi kelingai meyasi diri kawal zebu alon apiwa yasi zinai mune. Mimi kelingai kawal zine kawal lu yale juga lu kawal nai zebu tre. Jema ini agaklah wni tanaga jampi jadi gulai nabi. Jema ini wni ini bukan sahaya bebalu yita popya taraba. Pemain kawal situ lengan mah lazin tu nanti jepi ni dek kawal zin nusariha. Agusoye senyuti silabi lu tiawale. Pemain kawal situ sedai season mah, ngamuza kawal zika leh tu bawen pih teh tin tu nanti jepi ni araba. Amusa kawal zigu tu nanti jepi mesuye, benda jen tu nanti jepi buluan ayam leh lu meci leka. Biru jemai uzi tanah mah tu dia hanya jaya mupih tu, dah 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 tersaling aku lupa wale.
Ngamuza kawal siya, tuah songsong mek, dikala songsong na kono, songsong na yo kata, semalam sahro ngamuza kawal siya, pih pote songmu shojan asuro. Di nala lila cawla mah tungsing daytar esuye, ngamuza angma kawal naine, tu tu pih tungsing angma kawal naine. Guru, semalam ada pih pih ne kawal siya, tuan songmu ยาลาวิสุโรที่จะปูพิจะจะจันจันเซนซาอันนี้จะเคลียร์ดีมาพิเศษดีเลยส่งตรงนายกอ่ะเราไปรู้ทัชชามเลยสุโรเราจะมาว่าทัชซังทูเรลูกขวาเลยบูสเตอร์ดูสุขขวาเลยเรางานนี้จะกล่าวไว้สิจะรู้ทันใจทูบาร์เลยเสียหลังมาไอ้เคลียร์ดีอ่ะงานเนี่ยเจ๋งเป็นสมาร์ทเจ๋งทายาเมไอ้เคลียร์ดีอ่ะเป็นสมาร์ทเจ๋งยาบิดาเคลียร์ดีอ่ะเป็นคนเนี่ยเนี่ยเซนเนี่ยมา สัตว์ธรรมะเจนทายาเมไอ้คลีเรียลงอ่ะส่งโซน่ามีการประกอบแต่ตลอดปุ๊บยามลูร้อนก่อนเนาะไอ้คนเนี่ยการเนี่ยเซนเนี่ยจะมาจะไม่คลีเรียหรอแต่ยังกังกันสักการะสิว่าจะตุยันสิตามาพิบัติเนาะการเวสิตูสุยะดามมุสิกันมาลูดิลูเวมพิอองแต่ยังกูคลีงอ่ะเดือดอุดากาเวสิตูนันไตจีบีมาพิจารณาเสียงดุมหุจะมาอีทานากูแต่ในเดือนจุดเด่นพงเสียเช่นยูบูลูเรลูตียาวเลย มิมิโอนิทานยาตันดีตาจีปีนี้เนี่ยมิโอนิมาเสด็จมิมิอาลุยานัยเมย์พูนัยเมย์ดูเลยจะมาอีนักดาวน์วันนี้ทนายเว็บไซต์เนี่ยเฟซบุ๊กสามยานารีมาจีดาวพบยาปีทาร์วามิวบิดูเรนี่เนี่ยโควิด-19ยังกุศลเป็นเรื่องมุ่งมิชยองทริปยามเมย์เชดิโกไลน่าสอยยี่มิมิโอเอเยนิงเอลิริโกปมะกาวเวสิตูซีเซมาปาวเวเน่กาวเวสิริโกทูนันไตจีโลยานีวิพิเดจาวแต่ในบิบไลดาพิบาลเลจโนตันโซวา
Regional Union Tata, Sisinigo, American Beyond, Washington, Nurogani, Tolerant Beniwari.
American Piauzuma, COVID-19 Yoga, Kusat Yamu, Yabo Chinitown, POE Radio Nay, Sexy Senegal, Jayi Bones and Jambri, Tolu Biniama, Radio Senegal, Melet Townagani, Kanana Itine, Nagonagani, Senna Iti, Chinibari, Tolu Biniari. Jumi Data, a season ago, Mason Yak, Kananayani, Kananai Gueti, Bowman Sepio, Tolu Binima, POE Tolu Zetico. Radio Net Jerusalem Open, View a Facebook Samina Manasin Tissue Namayasin.
Good car of View a bus in Tessa Pinija, the battery hours are really good Tessa Pidom of Pibare, Sino Yanaima. ကမ္ဘာပြည်ဘောလုံးဖွဲ့စည်းလေးကိုချွန်လာစောပိုင်းမှာပြန်စနိုင်ပြီလို့သိရောင်းလာပိုင်းကပြောလိုက်ပါတယ်။ပရီးမီယာလိဂ်ဘက်မှာတော့ဗိုင်းရပ်စ်ကူးစက်ခံထားတဲ့သူတချို့တွေ့ရှိခဲ့တယ်လို့ပရီးမီယာလိဂ်တာဝန်ရှိသူတွေကပြောလိုက်ပါတယ်။အိုလံပစ်ပြိုင်ပွဲကိုရှင်းနေမကျင်းပနိုင်တော့ပြိုင်ပွဲကိုဖျက်သိမ်းသွားဖို့ရှိနေပါတယ်။ဒီလိုတစ်ပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာ
ပိန်လာလီကအမပေးဘောလုံးပွဲတွေကိုဂျွန်လာရှက်နေမှာပြန်ဆနိုင်ပြီလို့စပိန်ဝန်ကြီးချုပ်ဖေဒရိုဆန်ချက်စ်ကပြီးခဲ့တဲ့စနေနေ့ကပြောလိုက်ပါတယ်
။ El gobierno de España y el Ministerio de Sanidad ha dado luz verde para que se vuelva a celebrar la Liga de Fútbol Profesional.
စပိန်ဆိုရနဲ့ဂျမားယူဝန်ကြီးဌာနတွေကဘောလုံးပွဲတွေပြန်ဆအောင်ခွင့်ပြုလိုက်ပါပြီ။ဒါကြောင့်လာလီကအမပေးဘောလုံးပွဲတွေပြန်ကစားနိုင်ပြီဖြစ်ပြီးလာမယ့်ဂျွန်လာရှက်ရဲ့သတင်းဘက်ကဆက်ပြီးလာလီကပွဲတွေကိုပြန်ဆသွားမှာပါ။
ပွဲစဉ်တွေကိုတော့ဂျွန်လ17ရက်နေ့မှာ Real Betis နဲ့ Sevilla တို့ပွဲပြန်ဆသွားနိုင်တယ်ဆိုပြီးလာလီဂါဥက္ကဋ္ဌ Javier Tebas ကလည်းပြောထားပါတယ်။လာလီဂါမှာပေးပွဲစဉ်တွေပြီးဖို့ဆက်တပွဲကျန်နေသေးပြီးတော့ Barcelona အသင်းက Real Madrid ထက်နမတ်အသာနဲ့ဇယားထိပ်ကနေဦးဆောင်နေတာဖြစ်ပါတယ်။ England ဘက်မှာတော့ Premier League ဘောလုံးပွဲတွေပြန်ဆဖို့အတွက်အသင်းတွေလေ့ကျင့်မှုတွေပြန်လုပ်နေကြမှာပဲ။ကစားသမားနောက်ထပ်နှစ်ယောက် Coronavirus ကူးစက်ခံထားတာလို့ Premier League ကပြောလိုက်ပါတယ်။ကစားသမားတွေကိုဗိုင်းရပ်ရှိမရှိဒုတိယအဆုပ်စစ်ဆေးတာမှာကစားသမား၂ယောက်မှာဗိုင်းရပ်ကိုတွေ့ရှိခဲ့တာဖြစ်တယ်ဆိုပြီးတော့ပရီးမီးယားလိဂ်ကစနေနေ့မှာကြီးညာပါတယ်။မေလ19ရက်၊21ရက်နဲ့22ရက်နေ့တွေမှာကစားသမားနဲ့အသင်းတာဝန်ရှိသူ996ယောက်ကို COVID-19 ရောဂါပိုးရှိမရှိစမ်းသပ်စစ်ဆေးခဲ့ပြီးဒီထဲကအသင်း၂သင်းကကစားသမား၂ယောက်မှာဗိုင်းရပ်ပိုးတွေ့ရှိရဆိုတာကိုတည်ပြုနိုင်တယ်ဆိုပြီးတော့ပရီးမီးယားလိဂ်ကသူတို့ရဲ့ကြီးညာချက်ထဲမှာပြောထားတာပါ။ပရီးမီးယားလိဂ်အသင်းတွေပြီးခဲ့တဲ့သတင်းပတ်ကစပြီးတော့လေ့ကျင့်မှုတွေကိုအကန့်အသတ်နဲ့စတင်ခဲ့ကြတာစပြီးတော့ဗိုင်းရပ်စ်ပိုးရှိမရှိသိသိလာခဲ့တာမှာကစားသမား၈ယောက်မှာဗိုင်းရပ်စ်ပိုးတွေ့ရှိခဲ့တာဖြစ်ပါတယ်။ရောဂါပိုးတွေ့ရှိတဲ့ကစားသမားတွေနဲ့အသင်းကဒီတာဝန်ရှိသူတွေအနေနဲ့တပတ်ကြာတိသက်ခွဲနေသွားမှာဖြစ်တယ်ဆိုပြီးတော့လည်းပြောထားပါတယ်။ဗိုင်းရပ်စ်တွေ့ရှိတဲ့သူဘယ်သူဘဝဆိုတာကတော့ထုတ်ပြန်သွားမှာမဟုတ်ဘူးလို့လည်းဆိုပါတယ်။အစောပိုင်းကပိုးတွေ့ရှိထားတဲ့သူ၆ယောက်ထဲက၄ယောက်ကတော့ဝါထုအသင်းက Adrian Mariappa နဲ့အသင်းဝန်ထမ်း၂ယောက်အပါဝင်ဘန်လီရဲ့လက်ထောက်နီးပြအရင်မုန်းလို့ဖြစ်တယ်လို့ပြောပါရခင်ဗျာဂျန်နီတင်းကို2014ကောင်ဖလာနောက်ဆုံးဖိုင်နယ်မှာအနိုင်ကိုသင်ပေးခဲ့တဲ့ဒေါ့တမန်တိုက်စင်မှုမာရီယိုဂုတ်ဆာဟာဒီနေ့ဘောလုံးရာသီမှာအသင်းကနေထွက်တော့မယ်ဆိုပြီးတော့ဒေါ့တမန်အသင်းကပြောလိုက်ပါတယ်ဒေါ့တမန်အသင်းရဲ့အောက်သားဒါရိုက်တာမိုက်ကယ်ဇော့ခ်နဲ့ဂုတ်ဇာရိုပီကေတဘက်ကဆွေးနွေးခဲ့ပြီးတဲ့နောက်မှာမိုက်ကယ်ဇော့ခ်ကအဲ့လိုမျိုးစနေနေ့ကပြောလိုက်တာပါပီကေတဘက်ကဂုတ်ဇာနဲ့အချိန်တော်ကြာဆွေးနွေးခဲ့ပြီးဒီဘောလုံးရာသီကုန်မှာလမ်းခွဲဖို့သဘောတူခဲ့ကြတယ်ဆိုပြီးတော့မိုက်ကယ်ဇော့ခ်ကလည်းပြောထားပါတယ်ဂုတ်ဇာဟာဒေါ့တမန်အသင်းကလူငယ်အကယ်ဒမီကနေထွက်လာခဲ့တဲ့ကစားသမားဖြစ်ပြီးတော့2013ခုနှစ်မှာသူဟာဒေါ့တမန်ကနေပြိုင်မဲ့ဘိုင်အမြူနစ်အသင်းကိုပြောင်းသွားပြီးတော့အဲ့မှာ၃နှစ်ကြာကစားပြီးတဲ့နောက်ဒေါ့တမန်အသင်းကို2016မှာပြန်လာခဲ့တာပါအသက်29နှစ်ရှိဖြစ်တဲ့ဂုတ်ဇာဟာဒေါ့တမန်ကိုပြန်လာပြီးတဲ့နောက်မှာပုံမှန်ပွဲထွက်ခွင့်မရပဲဖြစ်ပြီးတဲ့နောက်မှာအခုလိုအသင်းကနေထွက်ဖို့ဆုံးဖြတ်လာခဲ့တာဖြစ်ပါတယ်ခင်ဗျာ။အီတလီနိုင်ငံမီလန်မြို့ကကမ္ဘာကျော်ဆန်စီရိုဘောလုံးခွင့်ကြီးကိုဖြိုဖို့အီတလီနိုင်ငံရဲ့ရှေ့အောင်အမွေနဲ့အဖွဲ့တော်ဝန်ရှိသူတွေကခွင့်ပြုလိုက်ပြီဖြစ်ပါတယ်။2020ပြည့်လွန်ကာလနှစ်တွေကစောင့်လုပ်ထားတဲ့ဆန်စီရိုခွင့်ကြီးကိုအစားထိုးပြီးတော့အသစ်တည်ဆောက်ဖို့အတွက်မီလန်နဲ့တင်းစီစဉ်ခဲ့ကြတာပါ။ဆန်စီရိုကွင်းကိုဖြိုဖျက်ပြီးအသက်ဆောင်မဲ့ကိစ္စကိုအီတလီရှေ့အောင်အမွေနဲ့အဖွဲ့ကမကန့်ကွက်တာကြောင့်ကွင်းသစ်ဆောက်ဖို့အတွက်အတားအဆီးတစ်ခုကိုကျော်လွှားနိုင်လိုက်ပြီးဖြစ်တယ်လို့လည်းပြောပါရယ်။ဒါကနောက်ဆုံးဆုံးဖြတ်ချက်မဟုတ်ပေမဲ့ကွင်းသစ်ဆောက်ဖို့အတွက်လုပ်တဲ့နေရာမှာအရေးပါတဲ့ခြေလှမ်းတစ်ရပ်ဖြစ်ပါရယ်။စ
ဆန်စီရိုကွင်းကိုနှစ်ပေါင်း100အတွဲမှာအချင်းချင်းပြန်ပြီးတော့ပြုပြင်တိစောက်ခဲ့တာရဲ့ကြောင့်1926ခုနှစ်စတင်တိစောက်ခြင်းကစပြီးတော့ရှိလာခဲ့တဲ့အပိုင်းကအနည်းငယ်ပဲကျန်တော့တာပါဒါကြောင့်ဆန်စီရိုကွင်းမှာသမိုင်းအမွေနဲ့ဖြစ်ကြတဲ့ဗီဒူကလက်ရည်တိတ်မရှိတော့ဘူးဆိုပြီးတော့လဲမလန်မြို့မီမီဖယ်အာနာပိုင်းတွေကတုံးသက်ကြပါတယ်ခင်ဗျာ COVID-19 ကေဒေးရံပုံငွေကောက်တီးပြန်ပွဲကိုတနင်္ဂနွေနေ့က American Florida ဖိနယ်မှာကျင်းပခဲ့ပါတယ်။ American ကကမ္ဘာကျော်ကောက်တီးကစားသမားတွေဖြစ်တဲ့ Tiger Woods, Phil Mickelson နဲ့ American ဘောလုံးကနာမည်ကြီး Tom Brady နဲ့ Peyton Manning တို့ 4 ယောက် 2 ယောက်တွဲစီကစားခဲ့ကြတာပါ။ဒီပွဲမှာ Tiger Woods နဲ့ Peyton Manning ကတစ်ဖက် Mickelson နဲ့ Tom Brady တို့ကတစ်ဖက်ကစားခဲ့ပြီးတော့ Tiger Woods တို့အတွဲကတကြင်းအသာနဲ့အနိုင်ရသွားတာပါ။ဒီပွဲမှာ COVID-19 ကေဒေးရံပုံငွေဖြစ်တဲ့ $30,000ရခဲ့တယ်လို့ ပြရပါတယ်ခင်ဗျာဂျပန်နိုင်ငံရဲ့ baseball ပြိုင်ပွဲတွေကိုကျော်လ 19 ရက်နေ့မှာပြန်စတော့မှာဖြစ်ပါတယ်ဂျပန်အစိုးရကဗိုင်းရပ်စ်ကူးစက်မှုတွေမပြန့်နိုင်အောင်ချမှတ်ထားတဲ့ကန့်သတ်ချက်တွေကိုရုပ်သိမ်းလိုက်ပြီးတဲ့နောက်ဂျပန်ရဲ့ကြီးစား baseball ပြိုင်ပွဲ NPB ပွဲတွေကိုပြန်စတော့မှာဖြစ်တယ်လို့ဂျပန် baseball league မီလာ 25 ရက်နေ့ကကြေညာလိုက်တာပါပြိုင်ပွဲတွေကိုအစောပိုင်းမှာပြိုင်သက်တွေမပါဘဲကျင်းပသွားမယ်လို့ပြိုင်ပွဲရဲ့အကြီးအကဲအဆူရှိဆိုင်တို့ကပြောပါတယ် ဒါပေမဲ့ပြိုင်ပွဲတွေအနေနဲ့ဘယ်တော့ပြန်ကြည့်နိုင်မယ်ဆိုတာကိုတော့အခုချိန်ထိထုတ်ပြန်ကြေညာခြင်းတော့မရှိသေးပါဘူးခင်ဗျာ ဒါကတိုကျိုအိုလံပစ်ပြိုင်ပွဲတွေဘက်ကိုကြည့်ရမယ်ဆိုရင်2020ဒီတိုကျိုအိုလံပစ်ပြိုင်ပွဲကိုရှင်းနေမှာမကျင်းပနိုင်ဘူးဆိုရင်ပြိုင်ပွဲကိုလုံးဝဖျက်သိမ်းမှာဖြစ်တယ်လို့နိုင်ငံတကာအိုလံပစ်ကော်မတီဥက္ကဋ္ဌသောမတ်စ်ဘက်ကပြောလိုက်ပါတယ်။ကမ္ဘာတစ်ဝှမ်းဗိုင်းရပ်စ်ကူးစက်မှုတွေကြောင့်တိုကျိုအိုလံပစ်ပြိုင်ပွဲကိုတနည်းရွှေ့ဆိုင်းဖို့နိုင်ငံတကာအိုလံပစ်က
ဘူးဆိုရင်တော့ပြန်ပွဲကိုလုံးဝဖျက်သိမ်းမှာဖြစ်တယ်လို့သောမတ်စပိုက်ကမီလာ20နှစ်ကပြောပါတယ်။ဒါပြင်တိုင်ပွဲကိုတစ်နှစ်ပြီးတစ်နှစ်ရွှေ့နေဖို့လည်းမဖြစ်နိုင်ဘူးလို့အယ်ဇီယိုခရာသောမတ်စပိုက်ကမီလာ20နှစ်ကပြောကြလိုက်တာကိုတင်ပြရင်းနဲ့ပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲဆုံးသတ်လိုက်ပါတယ်ခင်ဗျာ။
မေလ29ရက်ဗုဒ္ဓဟူးနေ့ညအတွက်ဗီအိုအေမြန်မာပိုင်းကနေထိပ်တန်းရောက်နေတဲ့သတင်းတွေကိုကျွန်မဆုမြတ်မွန်ကတက်လက်ပြောပါအောင်မယ်ရှင်။ ကမ္ဘာတဝန်းကိုဗစ်-19ကရောဂါကြောင့်သေဆုံးသူ3သိန်းခွဲကျော်သွားပါပြီ။တကမ္ဘာလုံးမှာရောဂါ96သူကလည်း9သန်း6သိန်းကျော်နေပါပြီ။အဲ့ဒီထဲမှာအမေရိကန်ပြည်ထောင်စုက96သူရောသေဆုံးသူပါအများဆုံးဖြစ်ပါတယ်။အမေရိကန်မှာကိုဗစ်-19ရောဂါဖြစ်နေသူ3သန်း8သိန်းနီးပါးနဲ့သေဆုံးသူ3သိန်းကျော်ရှိပါတယ်။ ဒုတိယအဆိုးဆုံးကတော့ဘရာဇီးလ်နိုင်ငံဖြစ်ပါတယ်။အင်္ဂါနေ့တနေ့ထဲမှာဘရာဇီးလ်မှာသေဆုံးသူ1000ကျော်ခဲ့ပြီးကမ္ဘာမှာတရက်ထဲသေဆုံးသူအများဆုံးဖြစ်ခဲ့ပါတယ်။မက္ဆီကိုနိုင်ငံကလည်းတရက်ထဲသေဆုံးသူ900ကျော်အတည်ပြုလူနာသက်3000ကျော်နေပါနဲ့အဆိုးရိမ်စရာဖြစ်နေပါတယ်။
နိုင်ငံမှာကိုဗစ်-19ကြောင့်သေဆုံးခဲ့သူ2500ကျော်အတွက်10ရက်ဝမ်းနည်းအောင်မြင့်ခြင်းအထိမ်းအမှတ်ကိုဒီကနေ့မှစတင်ပါတယ်ရှင်။ Twitter လူမှုကွန်ရက်ပေါ်မှာအမေရိကန်သမ္မတဒေါ်နယ်ထရမ့်ရေးသားတဲ့အချက်အလက်မှန်မှန်ဆက်နိုင်ဖို့ Twitter ကအချက်အလက်စုဆောင်ထားတဲ့ website link ကိုပထမဆုံးအကြိမ်တွဲပြီးဖော်ပြခဲ့ပါတယ်။အမေရိကန်သမ္မတရွေးကောက်ပွဲကြရင်စာတိုက်ကနေချိုတင်မဲ့ပေးတာတွေကနေ မဲမတမာမှုဖြစ်နိုင်တယ်လို့သမ္မတထရမ့်ကရေးတင်ခဲ့ပြီးမကြခင်မှာပဲချိုတင်မဲနဲ့ပတ်သက်တဲ့အချက်အလက်အမှန်ကိုစစ်နိုင်ပါတယ်ဆိုတဲ့ link ကိုသမ္မတတွီတီရဲ့အောက်ဖက်နားမှာတွဲပြီးဖော်ပြခဲ့တာပါ။ထွစ်တာပေါ်မှာ follower 80,000 ကျော်တဲ့သမ္မတထရမ့်ကတော့အခုလို Twitter ကုမ္ပဏီရဲ့လုပ်ရဟာ 2020 သမ္မတရွေးကောက်ပွဲကိုဝင်ဆွတ်တာဖြစ်တဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုမှုကိုချုပ်ချယ်တာဖြစ်တဲ့အတွက်သမ္မတတယောက်အနေနဲ့လုံးဝလက်ခံမှာမဟုတ်ဘူးလို့တုံ့ပြန်ခဲ့ပါတယ်။ ကမ္ဘာပတ်လမ်းကြောင်းထဲမှာလက်ပတ်နေတဲ့အပြည်ပြည်ဆိုင်ရာအာကာသစခန်းစီသွားမဲ့လူလိုက်ပါတဲ့အာကာသယာဉ်ကိုအမေရိကန်ပြည်ပေါ်ကနေ2017ခုနှစ်ထဲကဆိုရင်ပထမဆုံးအကြိမ်ဒီကနေ့လွှတ်တင်မှာဖြစ်ပါတယ်။အမေရိကန်အာကာသသိပ္ပံစူးစမ်းလေ့လာရေးဌာန NASA ကအာကာသယာဉ်မှု200ဟာ SpaceX ပုဂ္ဂလိကကုမ္ပဏီရဲ့ Crew Dragon အာကာသယာဉ်နဲ့အာကာသကိုပြန်တက်ကြမှာပါ။ တရုတ်နိုင်ငံတော်တချင်းကိုမထီမဲမြင်ပြုလို့ရင်ရာဇဝတ်မှုမြောက်ကြောင်းအတီးပြုမဲ့အငင်းပွားစရာဥပဒေကြမ်းအပေါ်စန့်ကျင်ဆန္ဒပြနေကြတာနဲ့အတူအဲ့ဒီမူကြမ်းကိုဆွေးနွေးနေတဲ့ဟောင်ကောင်လွှတ်တော်အစအဦးပတ်လည်မှာအထီးရုပ်နှိမ့်နှင်းရေးရဲတွေဒီကနေ့တာစီပိတ်ဆို့ခဲ့ကြပါတယ်။လမ်းပေါ်ထွက်ဆန္ဒပြကြသူတွေနဲ့ရဲတွေကြားမှာလည်းပဋိပက္ခတွေဖြစ်ခဲ့ပါတယ်။အခုညပိုင်းမှာ VOA Myanmar Wine Season ကို9:00 နာရီက10:00 နာရီအထိ WhatsApp မျိုးတော်ကနေတိုက်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်။အခုပုံတစ်ခုနဲ့များအတွဲ Radio အတမင်းမှုကတော့ဒီလောက်ပါပဲရှင်။ VOA အစီအစဉ်တွေကိုနားဆင်အားပေးကြည့်ရှုကြတဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မဆင်ရမှာပါရှင်။
This program has come to you from the Voice of America, Washington.